Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2014ခုနှစ်ဒီဇင်ဘာလ5ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းတိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။ဟုတ်ကဲ့ကျွန်တော်တာညိုပါ။နယူးယောက်မှာလူမဲအမျိုးသားတဦးဖမ်းဆီးခံရစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပေါ်လူဖြူနယူးယောက်ရဲအရာရှိကိုတရားမစွဲဘူးဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာကြောင့်မလို့အမေရိကန်ပြည်တော်စုတပ်ဖွဲ့မျိုးတွေမှာဒုတိယညအဖြစ်ဆန္ဒပြမှုတွေဆက်ဖြစ်နေပါရတယ်။နောက်အမေရိကန်ပြည်တော်စုကာကွယ်ဝင်ကြီးတည်ဖြစ်တဲ့ကာကွယ်ရေးဒုဝင်ကြီးဟောင်းဖြစ်တဲ့အာရှ်တွန်ကာတာကိုအမည်စင်းတည်သွင်းထားတယ်လို့အေဘီရောရရှိသူကပြောပါရတယ်။နဝေးပြည်နယ်မြေပြားလူမြန်မာနိုင်ငံမန္လေးရောက်ခိုက်မှာမန္လေးမှာရှိတဲ့စင်ရသားရက်ွက်ကိုတင်းဖဲရှားပစ်တာနဲ့ပတ်သက်လို့နဝေးနိုင်ငံကြီးဌာနကမြန်မာအာဏာပိုင်တွေကိုကန့်ကွက်စာပေးပို့တယ်လို့နဝေးသတင်းတရမှာဖော်ပြပါရတယ်။စတဲ့ဒီထိတဲ့အောင်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားဖို့ရှိပါရခင်ဗျာ
။အခုညဘက်နားဆင်ရမယ့်သတင်းစာမားတွေထဲမှာတော့အမျိုးသားပညာရေးဥပဒေမှာလိုအပ်ချက်အားနည်းချက်တွေပြုပြင်ဆွေးနွေးကြမယ့်အကြောင်းနဲ့အတူ
ပညာရေးရဲ့တကယ်အခြေခံဥပဒေဖြစ်တဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာအမှန်ခံချက်မဖြစ်မနေထည့်ပေးထားရမယ်။နိုင်ငံတော်ဘတ်ဂျက်ကဘလောက်ကိုပေါ့နော်ပညာရေးအတွက်နှစ်စဉ်သုံးဆပါမယ်ဆိုရဲအမှတ်ခံချက်လဲပါရမယ်ပေါ့နော
်ဥပဒေပညာရှင်ဒေါ်ညွညွတန်းပြောပြသွားတာကိုလည်းနိုင်ငံတကာသတင်းတွေပြီးမှနားဆင်ကြရပါမယ်တခါနိုင်ငံတကာသတင်းဆောင်ပါတွေမှာတော့အာဖရိကကအမျိုးသမီးတွေအနေနဲ့မလိုချင်တဲ့ကိုဝင်မရစေရအောင်ရှောင်ကျဉ်ဖို့အသုံးပြုနိုင်တဲ့ calculator 28ဆိုတဲ့ program အကြောင်းနဲ့အတူအမေရိကန်ရက်တပ်ဖွဲ့ဝင်တွေနဲ့လူလူကြမှာဖြစ်နေတဲ့လက်တလောပြိပခါတွေကိုလည်းနှာစင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်နယူးယောက်မှာဒီလူမဲမျိုးသားတဦးဖမ်းဆီးခံရစဉ်တည်ဆုံးခဲ့တဲ့ဖြစ်ရပေါ်လူဖြူနယူးယောက်ရဲအရာရှိကိုတရားမစွဲဘူးဆိုပြီးတော့ဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်တော်စုတပ်ဖွဲ့မျိုးကြီးတွေမှာဒုတိယညအဖြစ်ဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်လနမဲလူမဲအမျိုးသားကိုရဲကနောက်ပြန်လေပင်ချုပ်ဖမ်းဆီးစဉ်အသက်ရှူကျက်ပြီးတော့အဲ့ဒီလူမဲအမျိုးသားတေဆုံခဲ့ရတာပါနယူးယောက်မြို့မှာတော့ဒေါသဖြစ်နေတဲ့မြို့ကန်ထောင်ကနန်းဟာနယူးယောက်မန်ဟက်တန်တလျှောက်ချီတက်ပြီးတော့အရှိတ်မြို့တလျှောက်ဘရိုကလင်းရပ်ကွက်ထိကိုချီတက်ကန့်ကွက်ဆန္ဒပြမှုတွေလုပ်ပါတယ်ဆန္ဒပြမှုတွေဟာငြင်းငြင်းချမ်းဖြစ်ခဲ့ပေမဲ့ချီတက်ဆန္ဒပြသူတွေနဲ့ရဲတွေကြားမှာမကြမကြာတွန်းထိုးရုံးဆန်ကန်မှုတွေဖြစ်ပြီးတော့တချို့ဖမ်းဆီးခံရပါတယ်ချီကာဂို၊ဘော့စတန်၊ဝါရှင်တန် DC စတဲ့အမေရိကန်မြို့ကြီးအတော်များများမှာလည်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်လူမဲမျိုးသားအီရစ်ဂါနာတည်ဆုံခဲ့တဲ့ဖြစ်ရပေါ်မှာနယူးယောက်ရဲအရာရှိဒန်နီယယ်ပတ်တလီယိုကိုတရားမစွဲဘူးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်ဒီဖြစ်ရပေါ်မှာမကျေနပ်တဲ့ဒေါသတွေဟာနယူးယောက်သာမကဘဲနဲ့ဝါရှင်တန် DC နဲ့အခြားမြို့တွေကိုပါပြန့်နှံ့သွားတာပါဂါနာတည်ဆုံမှုဟာဖမ်းဆီးခံရစဉ်အသက်ရှူကျက်ပြီးတော့တည်ဆုံခဲ့တာလို့စစ်စစ်တမ်းတွေမှာဖော်ပြပါရတယ်နယူးယောက်ရဲဌာနမှာတော့ဖမ်းဆီးစဉ်မှာအခုလိုနောက်ပြန်လေပင်ချုပ်ဖမ်းဆီးတာမျိုးကို1993ခုနှစ်ကလေးကတားမြစ်ထားတာဖြစ်ပါလိမ့်ခင်ဗျ
အမေရိကန်နိုင်ငံအတွင်းအထောက်အထားရှိတဲ့ရွှေပြောင်းနေထိုင်သူပေါင်း၄သန်းကျော်ကိုနေထိုင်ခွင့်ပေးမဲ့သမ္မတအိုဘားမားရဲ့အုပ်ချုပ်ရေးအာဏာကိုပြက်ပြယ်စေမယ့်အဆိုကိုအမေရိကန်အောက်လွှတ်တော်အမတ်တွေကအတည်ပြုလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘီနာကတော့မစ္စတာအိုဘားမားရဲ့အုပ်ချုပ်ခွင့်အာဏာကိုပယ်ချဖို့ကြိုးစားမှုဟာနောက်လာတဲ့ Republican အများစုပါတဲ့ကြမ်းကြိမ်ပွဲမှာအလေးနက်ထားစရာကိစ္စတွေဖြစ်လာပါလိမ့်မယ်လို့ဆိုပါတယ်။နောက်သတင်းပတ်ထဲမှာအဆိုရကိုလမ်းဖွင့်ပေးမဲ့ဆွေးနွေးမှုမျိုးတွေလုပ်ဖို့ရှိပါတယ်။ဒီအချိန်မှာအထက်လွှတ်တော်ကသမ္မတရဲ့တပတ်သက်လှုပ်ဆောင်ချက်အတွက်ငင်းခုန်မှုတွေလုပ်နိုင်မှာပါ။ဒီလိုလို့ရတာကလည်းကျွန်တော်တို့အဖွဲ့ဝင်တွေနဲ့အတော်များများဆွေးနွေးပြီးမှဖြစ်လာတာပါ။ပုံမှန်လေးလင်းပြောရရင်ကြာဟာကျွန်တော်တို့အဖို့အောင်မြင်ဖို့အခွင့်အလမ်းတွေရစီမယ်လို့ထင်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌမစ္စတာဘီနာကပြောသွားပါတယ်။အိမ်ဖြူကတော့သမရရဲ့လှုပ်ဆောင်မှုကတရားဝင်တယ်လို့တစ်ချိန်လုံးပြောနေတာပါ။ဒါအပြင်သမရအနေနဲ့အောက်လွှတ်တော်ရဲ့အဲ့ဒီပြဋ္ဌာန်းချက်သူ့စီတင်သွင်းလာရင်ဗီတိုအာဏာသုံးပြီးပယ်ချလိမ့်မယ်လို့ဆိုရတယ်။ Democratic အမတ်တွေကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်ဆီးခြင်းမရှိဘဲနဲ့ Republican သမရတွေဖြစ်တဲ့ Ronald Reagan နဲ့ George W. Bush တို့ဟာသမရရဲ့အုပ်ချုပ်ခွင့်အာဏာတွေကိုအသုံးပြီးလူဝင်မှုကြီးကြပ်ရေးကိစ္စတွေကိုကင်တွယ်ခဲ့တယ်လို့ဆိုပါရရှင်။
အမေရိကန်ပြည်ထောင်စုကာကွယ်ဝင်ကြီးတဲ့ဖြစ်တဲ့ကာကွယ်ရေးဒုဝန်ကြီးဟောင်းလုပ်ခဲ့သူ Ashton Carter ကိုအမည်စင်းတည်သွင်းထားတယ်လို့အင်ပီရိုရာရှိတူကပြောလိုက်ပါတယ်။ယူဘပီရာပညာရှင်တူဖြစ်သူလိုပဲအစစ်မြေလက်နက်ပစ္စည်းဆိုင်ရာကျွမ်းကျင်သူအာရှ်တွန်ကာတာကိုကာကွယ်ဝင်ကြီးဖြစ်တဲ့အမည်စင်းတင်သွင်းတာကိုသမ္မတဥဘာမကအခုတောက်ကြနေကြေညာဖို့ရှိတယ်လို့အမည်မဖော်လို့တဲ့အင်ပီရိုရာရှိကပြောပါတယ်။မစ္စတာကာတာဟာဆိုရင်2011ခုနှစ်ကနေပြီး2013ခုနှစ်ထိကာကွယ်ရေးဒုဝန်ကြီးလုပ်ခဲ့ဘူးလို့ပဲအရင်ကတော့ဒီကာကွယ်ရေးဌာနရဲ့ထိပ်ပိုင်းလက်နက်အဝေတော်လည်းဖြစ်ပါတယ်။ဝါရှင်တန်နိုင်ငံရေးမှာတော့သူဟာပါတီနှစ်ရပ်စလုံးရဲ့ထောက်ခံမှုရထားသူပါ။ကာကွယ်ဝင်ကြီးအောင်ချော့ဟေဂန်နီယာကိုမစ္စတာကာတာကိုအစားထိုးအမည်စင်းတင်သွင်းမှုကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးရအောင်မှာဖြစ်ပါတယ်။မစ္စတာဟေဂါဟာနှစ်နှစ်ကြာကာကွယ်ဝင်ကြီးတာဝန်ယူခဲ့ပြီးတော့ပြီးခဲ့တဲ့လတုန်းကပဲရုတ်တရက်ယာလူကနေပြီးတော့နှုတ်ထွက်သွားတာပါ။ မစ္စတာဟေဂါကိုယာယူကနှုတ်ထွက်ဖို့အင်ပီရိုကနေပြီးတော့ PR ပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအင်ပီရိုတာဝန်ရှိသူတွေကတော့ဒီကိစ္စကိုတရားဝင်ညင်းပါတယ်ကာကွယ်ဝင်ကြီးတဲ့ဖြစ်တဲ့ယာဒါစဉ်းစားခံခဲ့ရတဲ့လက်ရှိအမိမြေလုံချင်းဦးကြီးဂျွန်ဂျော့ဆန်နောက်အထက်လွှတ်တော်မှဂျက်ဂရီဒ်ကာကွယ်ဝင်ကြီးဌာနရရှိဟောင်းမစ်ချယ်ဖလော်နိုင်းတို့အပါအဝင်အတော်များများကဒီယာယူလက်ခံယူဖို့ကိုယ်တိုင်ညှင်းဆန်ခဲ့ပြီးတဲ့နောက်အစ်တွန်ကာတာဟာကာကွယ်ဝင်ကြီးတဲ့ဖြစ်လာနိုင်တယ်ဆိုပြီးတော့တပေးခံခဲ့ရသူဖြစ်ပါတယ
် ICC လို့ခေါ်တဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကလူသားထုအပေါ်ရာဇဝတ်မှုကျူးလွန်ကြောင်းကင်ညာတမရဥရူကင်ညာတာကိုဆွဲဆိုထားတဲ့အမှုကိုပတ်လတ်လိုက်ပါတယ်တမရကင်ညာတာအပေါ်ဆွဲချက်ကိုပြန်ပြီးရုပ်သိမ်းမလားအမှုပိုခိုင်းမအောင်ဆောင်ရွက်မလားဆိုပြီးတရားရုံးကနေတရားရုံးရှင်းနေတွေကိုအချိန်ပေးပြီးနေရက်အကြာအခုတောက်ကြနေမှာတရားရုံးကဒီဆုံးဖြတ်ချက်ချမှတ်တာဖြစ်ပါတယ်ဒီလိုဆုံးဖြတ်ချက်ကြောင့်မလို့ကင်ညာနိုင်ငံအတွင်း impunity ခေါ်တဲ့အာဏာရှိသူတွေကအပြစ်ကင်းလွန်ခွင့်ရနေတဲ့အစဉ်အလာကိုအဆုံးသတ်ဖို့ဆောင်ရွက်ချက်တွေနောက်ပြန်လဲစေတယ်လို့အမေရိကန်အခြေစိုက် HRW လူအခွင့်ရေးဆောင်ကြည့်မှုအဖွဲ့ကဝေဖန်ပါတယ်ကင်ညာကိစ္စတရားစီရင်မှုမှာအခုလိုအသားစီဖြစ်မှုဟာဩဇာအာဏာကြီးတဲ့ပုဂ္ဂိုလ်တွေကို ICC ကဘလို့အရေးယူနိုင်မလဲဆိုတာပြန်တွက်ဆဖို့အရေးကြီးလာတယ်လို့လည်းဖော်ပြပါရယ်မစ္စတာကင်ညာတာအမှုဟာအချိန်မကြာခဏဆွေးဆိုင်ခဲ့ရတာပါသူဟာ2000ခုနှစ်နောက်ပိုင်းနဲ့2008ခုနှစ်အစောပိုင်းကရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေမှာပတ်သက်တယ်ဆိုပြီးဆွဆွဲခံရတာပါအဲ့ဒီမငြိမ်မသက်မှုကြောင့်ကင်ညာမှာလူပေါင်း1100လောက်တေဆုံးခဲ့ပြီး6သိန်းကျော်အိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယူကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်။နော်ဝေးပြည်ရင်ဟာရတ်နဲ့မိဖုရားကြီးဆုံကြတို့မြန်မာနိုင်ငံမန္တလေးရောက်ခိုင်မှာမန္တလေးမှာရှိတဲ့စင်ရသားရက်ွက်ကိုအတင်းဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့နော်ဝေးနိုင်ငံကြီးဌာနကမြန်မာအာဏာပိုင်တွေကိုကန့်ကွက်စာပေးပို့ထားတယ်လို့နော်ဝေး NRK သတင်းမှာဖော်ပြထားပါတယ်။နော်ဝေးပြည်ရင်နဲ့မိဖုရားဟာရေချောင်းကနေပြီးတော့မန္တလေးကိုဒီကနေ့တောက်ကြနေဆက်ရောက်မှာဖြစ်လို့အဲ့ဒီကမ်းလှတဲ့လျှောက်မှာနေထိုင်တဲ့စင်ရသားမိသားစုတွေကိုအတင်းကျပ်ဖယ်ရှားပစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံရဲ့စင်းရဲမွေးတည်မှုကိုဖုံးကွယ်မှုကြိုးစားတဲ့လုပ်ရဖြစ်တယ်လို့သတင်းမှာရေးပါတယ်။မြန်မာနိုင်ငံဟာစင်းရဲတဲ့နိုင်ငံဖြစ်တာမို့လို့ဒီအတွက်နော်ဝေးနိုင်ငံကအကူအညီတွေပေးနိုင်ဖို့ကြိုးစားနေတယ်။ဒီလိုဆောင်ရွက်တာဟာနားလည်မှုလွဲတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့နော်ဝေးလွှတ်တော်ရဲ့နိုင်ငံသားကြီးရာနဲ့ကာကွယ်ရေးကော်မတီအဖွဲ့ဝင်တူကနော်ဝေးတန်လှန်ဌာနကိုပြောဆိုတယ်လို့လည်းရေးပါတယ်။စင်းရဲမွေးတည်မှုဆိုတာဟာဖုံးကွယ်လို့ရတဲ့အရာမဟုတ်တာကြောင့်လို့ဒီလုပ်ရအပေါ်မှာစိတ်ပြည့်ရတယ်လို့နော်ဝေးနိုင်ငံကြီးဌာနအရာရှိတူကြီးပြောဆိုချက်ကိုလည်းကိုကရေးပါတယ်။နော်ဝေးပြည်နဲ့မိဖုရားဟာအခုတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိပြီးတော့တမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ပဲပြည်တော်စုလွှတ်တော်နာယကသူရောက်ရှိမှန်းနဲ့လည်းလွှတ်တော်မှာတွေ့ဆုံပါလေ။ဒါ့အပြင်မြို့သားဒီမိုစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လည်းတည်တံတွေ့ဆုံခဲ့ပါလေ။ရန်ကုန်တက္ကသိုလ်ကိုသွားပြီးတော့စီရင်တုခမဆောင်မှာလူလူချေပြုအဖွဲ့စည်းတွေနဲ့လည်းတွေ့ဆုံမှုရှိပါလေ။အခုတော့မန္တလေးမြို့ကိုသွားရောက်နေတာဖြစ်ပါလေခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမှာဝင်ရောက်လာတော့မယ့်အင်အားပြင်းမုန်တိုင်းကြောင့်မြေပြိုနိုင်တဲ့နေရာတွေနဲ့ပင်လယ်နားကရွာသူရွာသားထောင်ပေါင်းများစွာကိုဘေးလွတ်ရာရွှေ့ပြောင်းသွားနေကြပါရယ်ဖိလစ်ပိုင်နိုင်ငံဟာပြီးခဲ့တဲ့နှစ်ကကြောက်စရာမုန်တိုင်းတန်ကိုနှစ်လံထူအောင်ကြိုးစားနေရဆဲလည်းဖြစ်ပါရယ်ဖိလစ်ပိုင်လိုရိုက်ချဲလို့အတိတ်ပဲရတဲ့ Typhoon Hagupit ကတနာယီလေတိုက်နှုန်း155မိုင်ရှိတဲ့ဒီမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံအရှေ့ဘက်ကမ်းခြေကစမာဒေတာကိုစနေနေ့နောက်ပိုင်းမှာဝင်ရောက်လာဖို့ရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါရယ်ဒီဒေတာကအရင်နှစ်က Typhoon Haiyan ဝင်ရောက်တိုက်ခတ်သွားခဲ့ရာကြောင့်လူပေါင်း 9,300 ကျော်သေဆုံးသွားခဲ့ရပါတယ်။ဂျာဟာကုန်းတွင်းပိုင်းဝင်ရောက်တိုက်ခတ်သွားတဲ့အထက်မှာအင်အားအကြီးဆုံးမုန်တိုင်းလည်းဖြစ်ပါရယ်။အဲ့ဒီဒေသကလူထောင်ပေါင်းများစွာဟာအခုချိန်နှိတဲတွေနဲ့နေထိုင်နေရဆဲလည်းဖြစ်ပါရယ်ရှင်
။နောက်မှကျဖြစ်နေတဲ့ထိုင်းပြည်ကြီးဘူမီဘောအဗ်ဒူရာဒက်ဟာဆရာဝန်ရဲ့ညွှန်ကြားချက်အရသူ့ရဲ့89နှစ်မြောက်မွေးနေ့မှာလူလူကုန်မိကုန်ပြောမယ့်အစီအစဉ်ပယ်ဖျက်လိုက်ရပါတယ်။ကဘာမှာနန်းသက်တမ်းအရှိဆုံးဘီရင်တစ်ပါးဖြစ်တဲ့ဘီရင်ဘူမီဘောကိုခဏလေးပဲဖြစ်ဖြစ်တွေ့ခွင့်ရဖို့အတွက်ဘန်ကောက်မြို့ဆရီယက်ဆေးရုံပြင်ပမှာစောင့်နေကြတဲ့ထောင်နဲ့ချီသူတွေကတော့ဘီရင်ကိုတွေ့ခွင့်မရတဲ့အပေါ်မှာတော့စိတ်ပြက်လက်ဖြစ်ဖြစ်ခဲ့ကြပါတယ်။တချို့ကတော့ဘီရင်ကိုဖူးခွင့်ရသည်ဖြစ်စေမရသည်ဖြစ်စေအခုလိုလာပြီးတော့သူတို့ရဲ့ဘီရင်ပေါ်မှာလေစာစောင့်သိမှုကိုဖော်ပြခွင့်ရတဲ့အတွက်ကျေနပ်ပါတယ်လို့ပြောကြပါတယ်။ထိုင်းနိုင်ငံမှာဖခင်များနီးလို့တတ်မှတ်ထားတဲ့ဘီရင်ဘူမီဘောရဲ့မွေးနေ့ဟာနိုင်ငံတော်အားလိုက်ရည်နေ့ဖြစ်ပါတယ်။အစီအလားအားဖြစ်တော့ဒီလိုနေ့မှာဘီရင်ကလူလူရှိထွက်ပြီးတော့နှုတ်ဆက်တာတွေမိကုံးအမှားစကားပြောတာတွေလုပ်ခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice
of America The VOA ထိုက်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ပညာရေးဥပဒေဘက်ကိုကြည့်ကြရအောင်ပါရှင်။ အမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေမှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့လိုအပ်ချက်အားနည်းချက်တွေအများပြားရှိနေတယ်လို့ပညာရေးပိုင်းဥပဒေပိုင်းပညာရှင်တွေကထောက်ပြလိုက်ပါတယ်တပိတ်မောက်ကျောင်းသားတွေဥဆောင်ဖွဲ့စည်းထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကကျင်းပတဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာအခုလိုပြောသွားတာပါနိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရက်ပေါင်း60အတွင်းညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကဥဆောင်ပြီးဒီကနေ့ကျင်းပပြုလုပ်တဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာပညာရေးဆိုင်ရာပါတကူပညာရှင်တွေကအမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့သူတို့ပြုစုထားတဲ့စာတမ်းတွေကိုဖတ်ကြားဆွေးနွေးတင်ပြနေကြတာဖြစ်ပါတယ
်ဒီကြီး
ကဘာသာပြန်ရအောင်။ဒါကတော့ပညာရှင်တွေဆွေးနွေးနေကြတဲ့အတန်းမှာဒီမိုကရေစီပညာရေးစနစ်ဘလို့တည်ဆောက်မလဲ။ကျောင်းသားအခွင့်အရေးနဲ့အနာဂတ်မြန်မာပြည်ပညာရေးမှာဗဟိုချုပ်ကိုင်မှုလျှော့ချရေးစတဲ့အမျိုးသားပညာရေးဥပဒေဆိုင်ရာအားနည်းချက်လိုအပ်ချက်တွေကိုပညာရှင်တွေကဝေဖန်ထောက်ပြဆွေးနွေးခဲ့ကြတဲ့အကြောင်းဒေါက်တာသိန်းလွင်ကအခုလိုပြောပြပါဗျာ။
ဒီပညာရှင်တွေကအမျိုးသားပညာရေးဥပဒေကိုဘလို့သုံးသပ်လဲဆိုတာကိုအကြောင်းသားတွေစီစဉ်တဲ့ပွဲပါဒီပွဲမှာတော့ဆရာကြီးတွေလာတယ်ဒေါက်တာဘောမောခါကြီးအငြိမ့်စားဘောမောခါကြီးတွေဒေါက်တာတင်အောင်တို့ဒေါက်တာတင်လိုင်းတို့လာကြတယ်ဆရာကြီးဒေါက်တာအခင်းစင်လည်းလာတယ်နောက်ဥပဒေပညာရှင်တွေလည်းလာကြပါဆရာကြီးတွေကတော့ကျောင်းသားတမကရှိရမယ်ဆိုတဲ့ဘက်ကနေပြောတယ်ကျောင်းသားတမကလွတ်လပ်စွာဖွင့်ပြီးခွင့်ရှိရမယ်စကလုံးကအစတမကလိုပဲသုံးရမယ်တက္ကသိုလ်ရဲ့အုပ်ချုပ်ရေးကောင်စီကမှကျောင်းသားတမကကိုယ်စားလှယ်တွေပါရမယ်ကျောင်းသားတမကအထောက်အပံ့ရှိရမယ်ဆိုအရာတွေပြောသွားပါဒီဆီယမ်မြတ်တမကလည်းရှင်းနေတယ်ဆီယမ်မြတ်တမကသူတို့လုပ်ထားတဲ့သူတည်သနာပေါ့ဆက်ကတူတွေကိုပိုင်ပြတ်ခန်းဝင်ရှိတဲ့ပုံမှာဒီကျောင်းသားတွေဆရာတွေမိဘတွေဘယ်လိုမြင်ကြလဲဆိုတဲ့ပုံမှာသူတို့သူတည်သနာလုပ်ထားတဲ့ဆရာတွေသာပြီးတော့ရှင်းပြပါတယ်သူတို့ရှင်းရင်းကောက်ယူခဲ့တဲ့သူအများစုကဆက်ကတူတွေရဲ့လွတ်လပ်ခွင့်ပေါ့ကိုပိုင်ပြတ်ခန်းဝင်ရှိဖို့လိုတယ်ကျောင်းသားတမကရှိဖို့လိုတယ်ဆရာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်ဆက်ကအလုံးကဌာနရှိတယ်ဆိုတော့သူတို့သူတည်သနာသူရှိချက်ကိုပြောပါတယ်88ကလည်းသူစုထုံးလို့လာပြောပါတယ်ဒီနေ့နေ့ရလည်းကျွန်တော်အနေနဲ့ပြောပါတယ်ဒီဥပဒေအပေါ်မှာသုံးသပ်ချက်ကျွန်တော်တင်ပြပါ
အမျိုးသားပညာရေးဥပဒေကိုလေးလာစမ်းစစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ပညာရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုမှာလွတ်လပ်မှုနဲ့အမှခံချက်ရှိဖို့အရေးတကြီးလိုအပ်တယ်ဆိုတာကိုဥပဒေပညာရှင်အမြင်နဲ့ဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာညိုညိုသိန်းကအခုလိုပြောပြပါတယ်
။ပညာရေးရဲ့တကယ်အခြေခံဥပဒေဖြစ်တဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာအမှခံချက်မဖြစ်မနေထည့်ပေးထားရမယ်။ဥပမာဆရာနဲ့ကျောင်းသားတွေရဲ့လွတ်လပ်စွာသင်ပင်ဖော်ဆီးခွင့်လို့လွတ်လပ်စွာဆောင်ရှားဆောင်ရွက်ခွင့်လို့ပေါ့နော်အဲ့ဒါဥပဒေနဲ့အညီပေါ့နော်အာမခံထားအောင်နောက်ပြီးတော့ဒီပညာရေးဥပဒေမှာပဲနိုင်ငံတော်ဗတ်ချက်ကဘလောက်ကိုပေါ့နော်ပညာရေးအတွက်နှစ်စဉ်သုံးဆပါမယ်ဆိုတော့အာမခံချက်လည်းပါမယ်ပေါ့နော်အကြောင်းနေမှာကိုပိုင်လွတ်လပ်ခွင့်ရှိတဲ့ကျောင်းကောင်စီအစည်းအဝေးတွေပေါ်ဖို့ပေါ့နော်ဒီပညာရေးဥပဒေထဲမှာအာမခံချက်ပေးထားရမယ်ပေါ့နော်အဲ့တော့ပညာရေးဥပဒေရဲ့တစ်ခုမှာလိုအပ်ချက်တွေပေါ့နော်ဘာတွေလိုအပ်တယ်ဆိုတော့ဒါဆွေးနွေးတာပါဥပဒေတစ်ခုမှာအာမခံချက်ပေးမထားပဲနဲ့အနည်းဥပဒေရောက်မှထည့်မယ်ဆိုတော့ဟာဟိုဥပဒေစာကိုကျော်လွန်လာရောက်တယ်ပေါ့နော်အဲ့ဒါကြောင့်မလို့အစကတည်းကဟိုဥပဒေထဲမှာထည့်သွင်းပေးထားမှသာလေအနည်းဥပဒေကိုရေးဆွဲတဲ့နေရာမှာထိတ်ချရတာပေါ့နော်အဲ့ဒါကြောင့်မလို့မြေသားပညာရေးဥပဒေမှာနိုင်ငံတော်အစိုးရအလုံးမဲ့ဥပဒေရဲ့တာဝန်ခံကတိကိုပေးချသိဖို့ပေါ့နော်ကတိခံဝန်ချက်တွေပါဖို့ဟိုဆွေးနွေးကြကြတာပါ
ပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေဟာအများပြည်သူကျောင်းသားဆရာတွေရဲ့သဘောဆန္ဒမပါဘဲနဲ့ဗဟိုချုပ်ကိုင်မှုနဲ့ပြဋ္ဌာန်းခဲ့တာဖြစ်တဲ့ဆိုတာကိုပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုအများပြည်သူသိရှိနားလည်နိုင်စေဖို့တပိတ်မောက်ကျောင်းသားတွေကအခုလိုဆောင်ရွက်တာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာကမင်းသွေးတစ်ကအခုလိုရှင်းပြပါတယ
်။ဒီပညာရှင်တွေကဆိုလို့ရှိရင်ကျွန်တော်တို့ဒီအထူးဘက်ကလည်းမဟုတ်ဘူး။နောက်ဒီနိုင်ငံရေးပါတီဘက်ကလည်းမဟုတ်ဘူး။တို့တွေကဒီသားမှရှိနေမရှိလွတ်လပ်တဲ့ freelance ကိုပညာရှင်တွေပေါ့။အဲ့တော့သူတို့ရဲ့ဝေဖန်တဲ့အချက်အလက်တွေကတော့ဒီဘက်ကမှမလိုက်ခဲ့တဲ့ပညာရှင်ဆန်တဲ့ဝေဖန်မှုမျိုးတွေဒီမျိုးသက်ပညာရှင်တွေလောက်တာရယ်အဲ့တော့သူတို့တွေကဥပဒေဒီတွေကအရင်ကောင်းမွန်တဲ့ပညာရှင်တွေကိုသွားဖို့အတွက်လိုအပ်တဲ့အရာရှိနေတဲ့အစမကောင်းတဲ့ဥပဒေလို့သူတို့ကပွင့်နေနေကြပါပါတယ်
သမရလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုသဘောမတူလက်မခံဘူးဆိုပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့ချုပ်တကတာကကျောင်းသားတွေကခေါင်းဆောင်ပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ယူပြီးဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရပ်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုထားခြင်းနဲ့တပြိုင်နက်တည်းမှာပဲကျောင်းသားတွေကရန်ကုန်မန္တလေးနဲ့အထက်ပမာပြည် KI နေမှာတပိတ်မောက်ဆန္ဒပြလှုပ်ရှားမှုတွေနဲ့အတူပညာရေးဥပဒေနဲ့ပတ်သက်တဲ့ရှင်းလင်းဟောပြောပွဲတွေကိုဇက်တိုက်လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားခဲ့တာပါ။အခုလိုမြန်မာပြည်တွင်းမှာလက်တလော့ချင်းနေမှာလည်းဒီတက္ကသိုလ်ကျောင်းသားတွေကမြန်မာနိုင်ငံပညာရေးဥပဒေအမျိုးသားပညာရေးဥပဒေတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပြီးသူတို့ရဲ့တောင်းဆိုချက်တွေကိုရပ်ပေါင်း60အတွင်းအကြောင်းပြန်ပေးဖို့ကိုလည်းအစိုးရကိုတောင်းဆိုထားပါတယ်။ဒီအမျိုးသားပညာရေးဥပဒေဟာဆိုရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအပါအဝင်တင်ပြခဲ့ကြပြီးလွှတ်တော်ကအတည်ပြုပြဋ္ဌာန်းပေးခဲ့တာလည်းဖြစ်ပါတယ်။ဒီဥပဒေပေါ်မှာမကြေမနက်ကန့်ကွက်မှုတွေနဲ့ပတ်သက်လို့မကြသေးခင်ကပဲမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ VOE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဒေါအောင်ဆန်းစုကြည်ကိုတီးတန့်တွေ့ဆုံမေးမြန်းတဲ့အခါမှာဒေါအောင်ဆန်းစုကြည်ကအခုလိုစပြီးဖြေပါတယ်
။အခုကျောင်းသားတွေကနေပြီးတော့ကန့်ကွက်တဲ့တချို့အချက်တွေဆိုလို့ရှိရင်လည်းကျွန်တော်တို့အဖွဲ့ချုပ်ကမတိုက်တဲ့အချက်တွေလည်းပါပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကလူနည်းစုပဲ။ကျမတို့ပြုပြင်ပေးတဲ့အချက်တွေဒီလွတ်တော်အတွင်းမှာအားလုံးညှိညှိနှိုင်းနှိုင်းတိုင်တိုင်မင်မင်လုပ်တယ်ဆိုတာလေဒါကိုကျမအနည်းအတိမှပြုတယ်။နောက်ပြီးတော့ဒီဥပဒေကိုဆွဲတဲ့ကော်မတီကလည်းတတော်ကိုမျှမျှတတလုပ်ပါတယ်။အဲ့ဒီထက်မှကျမတို့ရဲ့ပြုပြင်တာတွေကျမတို့ရဲ့အဆုပြုချက်တွေလည်းအများကြီးပါပါတယ်။ဒါမှမဟုတ်တရားရဂိုင်းလို့တော့မဟုတ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါအားလုံးလွတ်တော်ရဲ့သဘောထားကြီးပဲလည်းမဟုတ်သေးဘူး။ဟိုဘက်ကအုပ်ချုပ်ရေးပိုင်းဆိုင်ရာသဘောထားတွေလည်းပါပါတယ်။အဲ့တော့အခုဒီလိုပြဿနာတွေဖြစ်နေရတာအကြောင်းသားတွေမကြေမနာဖြစ်နေရတဲ့အထက်မှာအဓိကဒီလိုဖြစ်ရတဲ့အကြောင်းကိုကျမဗာမြင်နေဆိုတော့လှုပ်တင်လှုပ်ထိုက်တဲ့ကိစ္စကိုအချိန်မီမလုပ်လို့ပါပဲဥပမာဆိုလို့ရှိရင်တချို့ကျောင်းသားတွေကန့်ကွက်နေတဲ့ကိစ္စတွေဟာညှိဥပဒေတွေနဲ့နှွှဲနေတာရှိတယ်ညှိဥပဒေတွေမထွက်သေးဘူးညှိဥပဒေတွေထွက်လာလို့ရှိလို့ရှိရင်ပို့ပြီးတော့ကျောင်းသားတွေနဲ့ကျောင်းသား
တမကဖွဲ့ဖို့တောင်းတဲ့ကိစ္စမျို
းအဲ့ဒါကြတော့ညှိဥပဒေတွေမကောင်းနောက်အဆင့်မြင့်ပညာရေးဥပဒေနဲ့လည်းဆိုင်ပြန်ရောအဆင့်မြင့်ပညာရေးဥပဒေဆိုတာလည်းကျမကအဆင့်မြင့်ပညာရေးဥပဒေဆိုရေးကော်မတီလွတ်တော်ရေးကော်မတီကဥက္ကဋ္ဌဖြစ်တယ်။ဒါပေမဲ့ကျမတို့အနေနဲ့ဒီဥပဒေချမ်းကအုပ်ချုပ်ရေးပိုင်းဆိုင်ရာဘက်ကနေရောက်ဖို့စောင့်ရတယ်။ကျမတို့ကတော့အကြမ်းမြင့်အစင်သစ်ဖြစ်ထားပြီ။ဒါပေမဲ့ဟိုဘက်ကမရောက်မချင်းကျမတို့ဘာမှလုပ်လို့မရအောင်။ဟိုဘက်ကလာတဲ့ဥပဒေချမ်းပေါ်မှာကျမတို့ဆွေးနွေးပြီးတော့ကျမတို့ပြင်ကျင်တာတွေကိုအဆိုပြုပြီးတော့လွတ်တော်မှာအတည်ပြုချက်ယူဖို့ဖြစ်တယ်။အဲ့တော့ဒီအချိန်ကိုလှုပ်တဲ့လှုပ်တိုက်တဲ့အခါမှာဒီအချိန်အရမလှုပ်လိုက်တဲ့အခါရင်မလိုအပ်တဲ့မလိုလားအပ်တဲ့ပြဿနာတွေပေါ်လာတယ်။အခုဒီနည်းဥပဒေတွေကလည်းထွက်ပြီးအဆင့်မြင့်ပညာရေးဥပဒေတွေကလည်းထွက်ပြီးဆိုရင်ကျောင်းသားတွေအနေနဲ့ပို့ပြီးတော့သူတို့ရှင်းရှင်းလင်းလင်းသူတို့ဆုံးဖြတ်လို့ရမယ်။သူတို့ရဲ့စန္ဒာတွေနဲ့ကိုက်ညီလားမကိုက်ညီဘူးလား။သူတို့ဘယ်ဟာတွေကိုတကယ်သူတို့ကန့်ကွက်ချင်တာလဲ။ဘယ်ဟာတွေဆိုရင်သူတို့လက်ခံနိုင်တာလဲဆိုတာပြောရမယ်ဆိုရင်ပုံတစ်ခုလုံးပေါ်တာပေါ့။အဲ့တော့ပုံတစ်ခုလုံးမပေါ်သေးတဲ့အခါကျတော့မကျေနပ်မှုတွေကလည်းရှိမှာပဲ။ဖြည့်ရှင်းရတာလည်းခက်တာပေါ့။ပုံတစ်ပိုင်းပေါ်မှာအခြေခံပြီးတော့ဖြစ်ရှင်းမှုဆိုတာမလွယ်ပါဘူ
း။ကျောင်းသားတွေဆိုတော့လူငယ်တွေလည်းဖြစ်နေတယ်ဆိုတော့သူတို့နဲ့မြန်တွေ့ဆုံပြီးတော့ရှင်းလင်းပြဖို့ဆန္ဒရှိပါလား
။ကျမတို့ကိုယ်စားလှယ်ဒီဆန္ဒပြတဲ့ကျောင်းသားတွေနဲ့တွေ့ရတာရှိပါတယ်။ဒါပေမဲ့ကျမတို့ကဒီလိုကျောင်းသားတွေနဲ့မတွေ့ကျင်တဲ့ဆိုတော့ဘယ်တော့မှမရှိဘူး။တွေ့ကျင်တယ်ဆိုရင်တွေ့ကျင်တဲ့ကျောင်းသားတွေဆိုအများပဲတွေ့တယ်။ဒါပေမဲ့လည်းဒီလိုအခြေအနေမျိုးမှာကျမတို့ကနေပြီးတော့အခွင့်ကောင်းယူပြီးတော့ဒီအစိုးရနဲ့ကျောင်းသားတွေကိုတိုက်ပေးတယ်ဆိုတဲ့ဟာမျိုးလည်းကျမတို့မလုပ်ချင်ဘူး။ဘာဖြစ်လို့လဲဆိုတော့ဒါဟာရေရှည်မှာကျမတို့နိုင်ငံအတွက်အကျိုးမရှိလို့အကျိုးမရှိလို့ဆိုတာဒီလိုပါဟိုဘယ်လိုပဲပြောပြောအတိုက်ခံဆိုတာဟာအစိုးရကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့လုပ်လို့မဖြစ်ဘူးအတိုက်ခံပါတီလုပ်နေပြီမဲ့အတိုက်ခံပါတီရဲ့အဓိကတာဝန်ဟာအစိုးရရဲ့တာဝန်နဲ့ဘာမှမကွာဘူးအဲ့ဒါဘာလဲဆိုတော့နိုင်ငံရဲ့အကျိုးအတွက်လုပ်ရမယ်နိုင်ငံရဲ့အကျိုးအတွက်ဆောင်ရွက်ဖို့ကြိုးစားရမယ်ဟိုဥစားကိုယ့်ရဲ့အတိုက်ခံပါတီကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့ဆိုလို့ရှိရင်ကျမတို့နိုင်ငံကိုဘယ်တော့မှအကျိုးပြုနိုင်မှာမဟုတ်ဘူ
း။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်လည်းဖြစ်လွှတ်တော်တွင်အစ်စ်မြင့်ပညာရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကို VOA ဌာနမှဦးတန်းလွင်ထွန်းကမြန်မာပြည်ပညာရေးနဲ့ပတ်သက်လို့တည်တံ့မေးမြန်းခဲ့ချိန်မှာဖြေကြားခဲ့တာဖြစ်ပါတယ်ရှင်။
FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုတိုင်းရင်းသားအင်အားစုတွေကတင်ပြတောင်းဆိုနေကြပါတယ်။ဒါကိုအစိုးရရဲ့ညီညာရေးအကျိုးဆောင်တွေကလက်ခံဆွေးနွေးမယ်လို့ဆိုပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတော့လုံးဝလက်မခံနိုင်ဘူးလို့ညှင်းဆန်ထားပါတယ်။ ဖက်ဒရယ်ပြည်ထောင်စုတပ်မတော်တီထောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်ထောင်စုညီညာရေးအပြည့်ခတ်ရစရေးကိစ္စဟာအခက်အခဲတွေကြုံရပါတယ်။ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတာအခုလာမယ့်စနေညတရက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994fax number 2323255992ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါရစေ
ဒီ American တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်ဓာတ်ရိုက်လေလိုင်းဆွေးနွေးကစီစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ကြိုတင်ဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေရှင်အခုနိုင်ငံတကာသတင်းတွေကိုသတင်းဆောင်မတွေကိုဆက်ပါမယ်။အမျိုးသမီးတွေအနေနဲ့မလိုချင်တဲ့ကိုယ်ဝန်မရအောင်ရှောင်ကျဉ်တာမှအထောက်အကူဖြစ်ရေးအမျိုးသမီးတွေရဲ့တားဥကျွေးမှုကိုတွက်ချက်ပေးတဲ့ Calculator 28ဆိုတဲ့ program ကိုအသုံးပြုနေတဲ့အာဖရိကနိုင်ငံတွေထဲမှာ9နိုင်ငံမြောက်နိုင်ငံအဖြစ်ကင်မရွန်နိုင်ငံလည်းပါဝင်လာပါတယ်။ Calculator 28 program ကို mobile phone နဲ့ပဲဖြစ်ဖြစ်စက်ပစ္စည်းလေးတွေနဲ့ပဲဖြစ်ဖြစ်အသုံးပြုနိုင်ကြပါတယ်။ကင်မရွန်နိုင်ငံရဲ့မြို့တော်ရောင်ဒေးကနေ VOA သတင်းတောက် Moki Edwin Kanzika သတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
ဘီလင်ဒါယာယင်မနစ်တုံးကကိုဝင်ဆောင်ခဲ့စဉ်တုံးကအသက်15နှစ်ပဲရှိပါသေးတယ်။လက်မထက်ရသေးတဲ့ကျောင်းသူတို့ဖြစ်နေစေသူမအနေနဲ့ကလေးယူဖို့ပြင်ဆင်ထားတာမရှိခဲ့သလိုနာမည်ပြက်မဲ့အရေးကိုလည်းမစဉ်းစားမိဘူးလို့သူမကပြောပါတယ
်။ I don't even want to remember what happened. I gave birth and 2 days after I was sent back.
ထိခဲ့ပြက်ခဲ့တာတွေအားလုံးကိုမှတ်တောင်းမမှတ်မိချင်ပါဘူး။ကျမကလေးမွေးပြီးတော့နှစ်ရက်အကြာမှာကလေးအချင်းတွေဘာမှမသိရဘဲနဲ့အိမ်ကိုပြန်ဖို့ခံရပါတယ်။ကလေးလေးကဖြားနာပြီးတော့ဆုံးသွားတယ်လေဒီဖြစ်ပျက်ကြောင့်ကျမလုံးဝစိတ်တော့ကရောက်ခဲ့ရပါတယ
်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရကလေးမယူခြင်းပဲကလေးယူဖို့အချင်းယူခြင်းကြတဲ့ဒရေတားနီမတုံးချသူအမျိုးသမီးတွေကခမန်းချီ222တန်းရှိတယ်လို့ဆိုပါတယ်ဘီလင်ဒါဟာလည်းဒီအမျိုးသမီးတွေကတက်ဦးဖြစ်ပါတယ်ဒီကိစ္စကိုအေးအေးယူလှုပ်ဆောင်တဲ့အနေနဲ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂါဘွန်နိုင်ငံသားပေါ်ဖရန့်အင်ဂျင်ဂျက်ကွန်ချောက်ကအမျိုးသမီးတွေအနေနဲ့သူတို့ရဲ့ခန္ဓာကိုယ်အခြေအနေနဲ့တာဥကျွေးမှုကိုပို့ပြီးတော့နားလည်သိရှိနိုင်မှုအတွေ့နီလန်းသစ်တစ်ခုကိုဖန်တီးခဲ့တာပ
ါ 40% of girls and women don't know how to calculate
မင်းကလေးငယ်တွေနဲ့အမျိုးသမီးတွေရဲ့40ရာခိုင်နှုန်းကသူတို့ရဲ့လဆင်ဓမ္မနာလာတဲ့ပုံမှန်ဖြစ်စဉ်ကိုမသိကြပါဘူးနောက်ပြီးအမျိုးသမီးလူကြီးရဲ့သုံးပုံတစ်ပုံဆိုရင်သူတို့အသက်18နှစ်မပြည့်ခင်မှာပထမဦးဆုံးကလေးရခဲ့တာဖြစ်ပါတယ်
အမျိုးသမီးတွေရဲ့လှဆင်ဓမ္မတာလာတဲ့ကာလအတွင်းဘယ်ချိန်မှာကိုဝင်ရသွားနိုင်လဲဆိုတာကိုမှတ်သားပြသနိုင်မယ် Calculator 28 application ကိုသူတိစောက်ခဲ့တာဖြစ်ပါတယ်တဲ့
People who use our application have to send a message with
ကျွန်တော်တို့ application ကိုသုံးတဲ့သူတွေကိုလှဆင်ဓမ္မတာလာတဲ့နောက်ဆုံးရက်နဲ့ဘယ်နှစ်ရက်ဓမ္မတာလာခဲ့တယ်ဆိုတာနဲ့နောက်လရဲ့လှဆင်ဓမ္မတာလာမယ့်ရက်ကိုပို့ပေးပါတယ်နောက်ပြီးမျိုးဥကျွေမဲ့ကာလနဲ့အိမ်ထဲမှာတာဥတင်မဲ့ရက်ကိုလည်းပို့ပေးပါတယ
်အခုတယ်လီဖုန်း application calculator 28ဟာဆိုရင်အာဖရိကမှာအတော်လေးထိရောက်မှုရှိနိုင်တယ်လို့ရောက်ဒီဘ ਹੁ စည်းယုံကတာဖွားမီယာပါရဂူတူမာဆန်ဖလော်ရန့်စ်ကပြောပါတယ်
L'importance de ce projet c'est parce qu'on a
des Africa မှာမိသားစုစီမံကိန်းဆိုင်ရာပြဿနာကအတော်ကြီးတယ်လို့သူမကပြောတာပါအမျိုးသမီးအများစုကသူတို့ရဲ့လဆင်ဓမ္မတာလာတဲ့ရက်ကိုမသိကြသလိုဒီအမျိုးသမီးတွေရဲ့40ရာခိုင်နှုန်းကဆိုရင်သူတို့ရဲ့နောက်ဆုံးဓမ္မတာလာခဲ့တဲ့ရက်ကိုတောင်မမှတ်မိကြတာတွေကြောင့်မလိုလားအပ်တဲ့မလိုချင်တဲ့ကိုဝင်ဆောင်ရမှုတွေကိုဖြစ်စေတယ်လို့လည်းသူမကပြောပါတယ်။ Calculator 28 application ကတယ်လီဖုန်း SMS စာပို့စနစ်ကိုအခြေခံပြီးတော့လုပ်ဆောင်ထားတာပါ။လက်ကင်ဖုံမရှိသူတွေကိုလည်းသူတို့ဓမ္မတာလာမယ့်ရက်ကိုဘယ်လိုတွက်ချက်မလဲဆိုတာနဲ့တာဥကျွေးမယ့်ရက်နောက်လိန်ဆက်ဆံမှုအတွက်ကိုဝင်ရသွားစီနိုင်တဲ့ရက်တွေကိုတွက်ချက်ပြီးအသုံးပြုနိုင်မယ့် kit လေးတွေကိုလည်းဖြန့်ဝေထားပါတယ်။အခုလိုမလူလားအပ်တဲ့မလူချင်တဲ့ကိုဝင်ဆောင်ရမယ့်အရေးကိုကြုံတွင်ကာကွယ်ရေးအထောက်အကူပြုမယ်။ Calculator 28ကိုစိတ်ဝင်စားချသူတွေထဲမှာအမျိုးသမီးတွေတည်းမဟုတ်ပါဘူး။အမျိုးသားတချို့ကလည်းစိတ်ဝင်စားကြပါတယ်။
Quand je vois la réaction du ministre de l'enseignement supérieur, le ministre des enseignements secondaires, le ministre de l'éducation de base, le ministre de la santé, le ministre des affaires sociales.
Yujin Paul Nema garo, tu zini ma ko che myaw ko win ya bo a si sin ma shi de lo. Akhu lo ma lo la at de mi ba phit tu de ma lo chin ne ko win saung mu ko shao nai mae ni lan myo lo at de lo pyin tit ba da saka ne pyo ga da ba. လူငယ်လေးတွေအနေနဲ့အဆင်သင့်မဖြစ်ခင်ကိုဝင်ဆောင်ရမှုကနေကင်းလွတ်စေဖို့အတွက်ဒီကာကူလေတာ28 application ကိုကျောင်းနေတဲ့လူမှုအတိုင်းဝိုင်းချမှာကြဲကြဲပြန့်ပြန့်သုံးသင့်တယ်လို့လည်းသူကပြောပါတယ်။နောက်နှစ်ကုလထောင်စုနဲ့ရည်မှန်းချက်အတွက်ကုလအဖွဲ့ဝင်နိုင်ငံတွေစတင်ပြင်ဆင်နေကြချိန်မှာမိသားစုစီမံကိန်းကိုပို့ပြီးတော့အာယုံဆိုင်လှူဆောင်သင့်တယ်လို့လည်း calculator 28 application ကိုလှူဆောင်တဲ့ Paul Front ကပြောပါတယ်။လက်တလောကုလအစင်ခန်းစာတစ်ခုမှဆိုရင်လည်းအခုထပ်ပို့ပြီးနီးဗျူဟာကောင်းကောင်းနေချမှတ်မလုပ်ဆောင်နိုင်ဘူးဆိုရင်တော့အာဖရိကဒေသမှာ2035ခုနှစ်မတိုင်ခင်မွေးဖွားလာမယ်ကလေးငယ်တန်း2000ထဲမှာ40ရာခိုင်နှုန်းတို့ဟာမိဘဖြစ်သူတွေမလိုချင်ပဲရလာတဲ့ကိုဝင်ဆောင်မှုကနေမွေးဖွားလာမယ်လို့ဖော်ပြခဲ့တာကိုလည်းသူကညွှန်းဆိုပြောခဲ့ပါတယ်ရှင်
မတ်တင်ဂီထိုက်ပြောပြသွားတာပါအခုအမေရိကန်ပြည်တွင်းမှာရဲတပ်ဖွဲ့ဝင်တွေနဲ့ဒေသခံလူထုအကြဖြစ်ပွားနေတဲ့တင်မာမှုအခြေအနေကိုပြောပြပေးပါဦးမယ်အမေရိကန်ပြည်ထောင်စုမှာလက်နက်မဲ့အာဖရိကနယ်ပွားအမေရိကန်လူမျိုးတဦးကိုလူပြူရဲအရာရှိတယောက်ကြောင့်တေဆုံးခဲ့တဲ့ကိစ္စတခါရဲအရာရှိကိုတရားမစွဲဘူးလို့နယူးယောက်မြို့တော်ဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာကြောင့်စန္ဒပြပွဲတွေပေါ်ပေါက်နေသလိုဒီကိစ္စကိုဗဟုအစိုးရကစုံစမ်းစစ်ဆေးမယ်လို့ပြောထားပါတယ်။ VOA သတင်းတောက် Caroline Weaver ရဲ့သတင်းပေးပို့ချက်ကိုဦးသိန်းထိုက်ဦးကတင်ပြပါမယ်ရှင်။
မေဇူရီပြည်နယ်ဖာကူဇန်မြို့မှာစန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးဂျပန်ရင်တွင်းမှာပဲမနေ့ကနယူးယောက်မြို့ရဲ့ထင်ရှားတဲ့နေရာတွေမှာစနားပြသူတွေစုဝေးပြီးနောက်ထပ်လူပြူရဲရာရှိတယောက်ကိုရုံးတင်တရားမစွဲဖို့ဂျူရီအဖွဲ့ကဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးကန့်ကွက်ခဲ့ကြတာပါပြီးခဲ့တဲ့ဇူလိုင်လအတွင်းကအာဖရိကနယ်ပေါ်အမေရိကန်လူမျိုးတယောက်ဖြစ်တဲ့အဲရစ်ဂန်နာဟာလူပြူရဲရာရှိတူဖြစ်တဲ့ဒန်နီယယ်ပတဲရိုရဲ့လက်ထက်မှာအဖမ်းခံရတဲ့အချိန်အတင်းအကျပ်ချုပ်ထားသလိုဖြစ်ပြီးအသက်ရှူချက်သေဆုံးခဲ့တာပါအဲရစ်ဂန်နာကိုတိတ်မကြီးတဲ့ရာဇဝတ်မှုလေးနဲ့ဖမ်းဆီးဖို့ကြိုးစားတဲ့အချိန်ဒီသေဆုံးမှုပေါ်ပေါက်ခဲ့တာပါအမေရိကန်တရားရေးဌာနကတော့ဒီမှုဟာနိုင်ငံသားခွင့်ရေးချိုးဖောက်မှုတစ်ခုဟုတ်မဟုတ်စုံစမ်းစစ်ဆေးပါမယ်ဆိုပြီးပြောဆိုထားပါတယ်။အဲရစ်ဂန်နာတည်ဆုံးခဲ့တဲ့နေရာနဲ့မလန်မကန်မှာဆန္ဒပြနေတဲ့မျိုးသမီးတယောက်ကတော့ဂျူရီအဖွဲ့ရဲ့ဆုံးမချက်နဲ့ပတ်သက်လို့မယုံနိုင်အောင်ဖြစ်ရတယ်လို့ပြောပါတယ်။
Can't be kidding me.
ဟုတ်မှာဟုတ်ရဲ့လားလို့တောင်းထင်မိတယ်။သူ့ကိုရုံးတင်တရားမစွဲနိုင်ဘူးတဲ့။ဘယ်မှာလဲတရားဥပဒေဆိုတာ
။ဒီလိုရုံးတင်တရားမစွဲဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာလွှတ်တော်အမတ်တချို့ကလည်းဒေါသနဲ့ပြောဆိုကြပါတယ်။
What more does America need to see? To understand
ငါကမရဲနဲ့လူမှုအတိုင်းဝိုင်းနေချာအသားရောင်ကိုအခြေခံပြီးပိပကတ်တွေဖြစ်နေတယ်ဆိုတော့အမေရိကန်ပြည်သူအနေနဲ့ပိုပြီးနားလည်အောင်ကြည့်ဖို့လိုပါတယ်။ဒီပိပကတ်တွေကြောင့်အဲရစ်ကန်နာလိုအပြစ်မဲ့အာဖရိကနယ်ပွားအမေရိကန်လူမျိုးတွေသေဆုံးရတယ်မကြာခဏဖြစ်နေပါတယ်
။အမေရိကန်ရှေ့နေကျုပ်အဲရစ်ဟိုဒါကတော့ဒီမှုကိုစုံစမ်းစစ်ဆေးသွားမယ်လို့အခုလိုပြောဆိုပါတယ်။
Garner's death is one of several recent incidents.
ညာညီမမကြခင်ကဖြစ်ခဲ့တဲ့မတော်တဆဖြစ်ရတဲ့မှာ Mr. Garner တည်ဆုံးခဲ့ကိစ္စလည်းပါပါတယ်။ဒီဖြစ်တွေကစောင့်ရှောက်ကာကွယ်ရေးတာဝန်ယူတဲ့ဥပဒေစိုးမိုးရေးဆိုင်ရာရဲဝန်အနေနဲ့လူမှုအတိုင်းဝိုင်းနေကြမှာယုံကြည်မှုဘလောက်ရှိတယ်လဲဆိုတာစမ်းသပ်လိုက်တာပါ
။မနေ့ကဆန္ဒပြသူတွေဟာနယူးယောက်မြို့ Times Square ကနေ Rockefeller Center နဲ့ Columbus Circle ကိုလည်းခြေတဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကလူစိတ်လောက်ကတော့ကျမ်းမြင့်ပေါ်မှာလဲချပြီးတော့တေဆုံးသွားတဲ့သူတွေပုံစံမျိုးဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့လူတွေရဲ့တုံ့ပြန်ပြောဆိုသံတွေကတော့အမျိုးမျိုးရှိပါတယ်
ကျွန်တော်ကဒီလိုဆန္ဒပြတာကိုနားမလည်ဘူးတခြားသူတွေကနှောက်ယှက်ပေးလို့ဖြစ်နေပါတ
ယ် clear cut evidence
ဆက်နေကအဲ့ဒီကမှားနေကြတယ်ရှင်းတယ်လေသူ့ကိုချုပ်ထဲကိုထည့်ရမှာ
he should be going to jail
it is very upsetting that the
officer ရရှိကိုတရားမစွဲနိုင်ဘူးဆိုတာဒေါသဖြစ်ဖို့ကောင်းတယ်လူမဲမိန်ကလေးတယောက်ဖြစ်တဲ့ကျမကတော့ဒီလိုတရားစွဲနိုင်မှာမဟုတ်ဘူးဆိုတာအစကတည်းကတွက်ပြီးသားပါပြောရတာတော့စိတ်မကောင်းပါဘူ
းဆန္ဒပြပွဲတွေနဲ့ပတ်သက်လို့လူတွေရဲ့တုံ့ပြန်ပြောဆိုသံတွေပါနောက်ထပ်ဆန္ဒပြပွဲတွေလည်းကျင်းပဖို့စီစဉ်နေကြကြောင်းပါခင်ဗျာ
ဦးသိန်းထိုက်ဦးပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့သတင်းပတ်စင်တိုင်းနှာစင်နေကြအမျိုးသမီးကန္တာသုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစတဲ့သတင်းပတ်စင်ကန္တာတွေကိုနှာစင်နိုင်ကြပါတယ်ဒီအစီအစဉ်တွေကိုလှိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝေမြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ5ရက်တောက်ကြနေညပိုင်းအတန်လွင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ58 kHz 5885တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေမှာအမျိုးသမီးကန္တာတုတ္တဆောင်လင်အမေရိကန်တခွင်နဲ့အတူလူသိများသလောက်နားလည်မှုလွဲအမှတ်မှားနိုင်တဲ့သိပ္ပံဆိုင်ရာဝေါ်ဟာရတွေနဲ့ပတ်သက်လို
့တို့အုပ်ချုပ်လုပ်တဲ့လူတွေရဲ့အယူလူမျိုးလို့တို့ထင်ခဲ့ကြတယ်။နောက်ပိုင်းကြမှာဒါမှကျူပီကြောက်ပဲလို့သိရတယ
်။ဓာတုဗေဒပညာရှင်တဦးနဲ့ဆက်သွယ်မေးမြန်းထားတဲ့သိပ္ပံနဲ့ဤပညာကန္တာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုစီစဉ်တွေကမှအခုရင်ဆုံးမြို့သမီးကန္တာကိုနားဆင်ကြရမှာပါရှင်။ဒီဇင်ဘာလ1ရက်နေ့ဟာကမ္ဘာ AIDS ယောဂတိုက်ဖျက်ရေးနေ့ဖြစ်ပါတယ် HIV AIDS ကူးစက်မှုထိန်းချုပ်ရာမှာကမ္ဘာကြီးအနေနဲ့တိုးတက်မှုတွေရှိခဲ့ပြီး2030ပြည့်မှာအပိသက်ပပျောက်နိုင်ရေးကုလသမဂ္ဂကညှိနှိုင်းထားပါတယ်မြန်မာနိုင်ငံမှာ HIV AIDS ကူးစက်ခံနေရတဲ့အမျိုးသမီးတွေရဲ့ယောဂရရှိမှုအခြေအနေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
I want to say to the world that is time for us to redouble our effort, to fast track our actions.to make sure that
ကမာကြီးကိုကျွန်တော်ပြောလိုတာကကျွန်တော်တို့ကြိုးပမ်းမှုတွေကိုနှဆတိုးရမယ်။ဆောင်ရွက်စရာတွေကိုမြန်မြန်ထက်ထက်လုပ်ရမယ်။ခြေလှမ်းတွက်ရမယ်။ဒီလိုအတူတကွလှုပ်ဆောင်သွားမယ်ဆိုရင်2030မှာ AIDS ရောဂါကူးစက်ပြန့်ပွားမှုတွေကိုကျွန်တော်တို့မလွဲမသွေထိန်းချုပ်သွားနိုင်မှာဖြစ်ပါတယ
်။အဲ့ဒါကတော့ဒီဇင်ဘာလ1ရက်နေ့မှာကြက်ရောက်ခဲ့တဲ့နိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးနေ့အတွက်ယူဆပြီး UN AIDS အစီအစဉ်ရဲ့အမှုဆောင်ဒါရိုက်တာ Michelle Sidibe ကပြောသွားခဲ့တာပါ။လွန်ခဲ့တဲ့35နှစ်က HIV AIDS ယောဂါကဘာကြီးမှစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်လူပေါင်းသန်း80လောက်ဟာ HIV AIDS ယောဂါကူးစက်ခဲ့ပြီးလူပေါင်းသန်း40နီးပါးဒီယောဂါကြောင့်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါပေမဲ့မကြာမီနှစ်များတွင်မှာတော့ဒီယောဂါကာကွယ်မှုနဲ့ကုသမှုမှာကဘာကြီးအနေနဲ့တိုးတက်မှုရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေကုလသမဂ္ဂကမှန်းထားတဲ့တက္ကသိုလ်2030မီဒီယောဂါတိုက်ဖျက်နိုင်ဖို့ကအမျိုးသမီးနဲ့မိန်းကလေးငယ်တွေ၊လိင်တူဆက်ဆံတဲ့အမျိုးသားတွေ၊အချင်းသားတွေနဲ့လိင်လူငါးမှလုတ်ကင်ကြသူတွေအပါအဝင်ဥပိ္ပခါပြုတ်ခံထားကြရသူတွေကိုလက်လှမ်းပြီးကုသနိုင်ဖို့နဲ့အကာအကွယ်ပေးနိုင်ဖို့လိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV AIDS ယောဂအခြေအနေဟာဘယ်လိုရှိပါသလဲ ?UN AIDS ထုတ်ပြန်တဲ့အစီရင်ခံစာအရ2013မှာ HIV AIDS ယောဂဖြစ်ပွားနေသူပေါင်း2000နီးပါးရှိရမှာအသက်15နှစ်ကနေ49နှစ်ကြာဖြစ်ပွားမှုနှုန်းဟာ 0.6% ခန့်ရှိပါတယ်။အသက်15နှစ်နဲ့အထက် HIV AIDS ရရှိနေသူပေါင်းဟာ 38,000 ရှိပြီး15နှစ်အထက်အမျိုးသမီးတွေအနက်ကတော့ 63,000 ရှိပါတယ်။ဒီကင်ကနန်တွေအနက်လိင်လုံငါးမှလုတ်ကိုင်းသူအမျိုးသမီးတွေကြား HIV ဖြစ်ပွားမှုဟာ 8.1% ခန့်ရှိပြီးလိင်သူဆက်ဆံတဲ့ယောက်ျားတွေကြား 10.4% ခန့်ရှိကစီတူအတုံးဆွဲသူတွေကြား18.4%ခန့်နှုန်းရှိတာဖြစ်ပါတယ်။ဒေါက်တာဒေါကင်ဆောဝင်းကတော့ကနေဒါချီဆိုင်အယ်ဘတ်တာဆီဒက်သူမှာခရီးကားဖြင့်ဆောင်ရွက်နေသူဖြစ်တဲ့အပြင်လူ့အခွင့်အရေးနဲ့စီးပညာဆက်ဆံမှုကိုလည်းအထူးပြုလေ့လာခဲ့သူဖြစ်ပါတယ
်။အထူးဖြင့်ဒီဗမာနိုင်ငံမှာဆိုလို့ရှိရင်အခုဒီစီးပွားရေးအနေအထားအရပေါ့နော်ဒီအမျိုးသမီးတွေကလိင်နဲ့ပတ်သက်တဲ့အဲလုပ်ငန်းတွေမှာလည်းအခြေအနေအရရအရပောင်းရင်ပတ်သက်နေတာတွေရှိတယ်။အဲ့တော့ဒီလိုမျိုးတခြားတိုင်းပြည်တွေမှာဆိုလို့ရှိရင်တော့ဒီလိုမျိုးလိင်နဲ့ပတ်သက်တဲ့ လုပ်ငန်းတွေမှာလှုပ်ဆောင်နေတဲ့အမျိုးသမီးတွေအတွက်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေဒီအမျိုးသမီးတွေရဲ့ကျန်းမာရေးအတွက်ကာကွယ်ပေးတဲ့ကုသပေးတဲ့ဟာတွေကစနစ်တကျရှိရလीဗမာပြည်မှာကျတော့ဒါကိုတရားဝင်လို့မတက်မှတ်ထားတဲ့အတွက်အဲ့ဒီအမျိုးသမီးတွေကသူတို့ကလည်းပုံရှိုးွယ်ရှိုးလောက်ไก่နေကြရပြီးတော့သူတို့အတွက်ကျန်းမာခြင်းဆိုင်ရာဒီပြည်သူဆောင်ဆောင်မှုကစနစ်တကျမရှိဘူးအထူးသဖြင့်ကာကွယ်ရေးမှာရောကုသရာမှာရောသူတို့ကဒီလူတိမခံနိုင်တဲ့အနေအထားနောက်တစ်ခုကဒီလိုမျိုးခွဲခြားဆက်ဆံတာအထင်သေးရှုံချတာအဲ့လိုပြဿနာတွေရှိတော့သူတို့ရဲ့အခြေအနေအမှန်ယောဂအမှန်ကိုလူတိမခံရတာဒါကဒီယောဂကာကွယ်ရေးဘိုင်းမှာလည်းအဟန္တာဖြစ်တယ်နောက်ပြီးတော့ကုသရေးဘိုင်းမှာလည်းအများကြီးဟိုအဟန္တာဖြစ်အထူးသဖြင့်ဒီအခြေခံပညာလောက်တောင်မတက်ကြမှုဆိုလို့ရှိရင်ဒီလိုမျိုးဒီယောဂဟာတူနဲ့တူဘယ်လိုကူးဆက်တယ်အဲကိုကိုကိုယောဂမဖြစ်အောင်ဘယ်လိုကာကွယ်ရမယ်ဆိုတော့ဒီတည်တင်းတည်ထိုက်တဲ့ဒီကျန်းမာရေးအပညာပေးအချက်အလက်တွေကိုမတိခဲ့တဲ့အတွက်ဒီလိုမျိုးကိုကိုကိုမကာကွယ်နိုင်တဲ့အနေအထားကြီးလည်းဗမာပြည်မှာအများကြီးရှိပါတယ်အထူးသဖြင့်ဒီအစွန်ဖျားဒေသမှာရောက်နေတဲ့အမျိုးသမီးတွေဆိုရင်ရှိတယ်နောက်တစ်ခုကလည်းဒီယဉ်ကျေးမှုဓလေ့ထုံးစံအရာအိမ်တော်စုတစ်ခုမှာအမျိုးသားတွေကသာအိမ်တော်ဦးစီးဖြစ်တယ်ခေါင်းဆောင်ဖြစ်တဲ့အတွက်ဒီခါလေကြာလို့ရှိရင်တချို့အမျိုးသမီးတွေကြတော့လေယောဂကိုဘယ်လိုကုရဲဆိုတာသိတယ်ဘယ်လိုကာကွယ်ရမယ်ဆိုတာသိပေမဲ့ကိုယ့်ရဲ့အမျိုးသားကိုမပြောရဲမဆိုရဲတဲ့အတွက်ပြောနိုင်တဲ့ချင်းနေအခွင့်အခါမရှိတဲ့အတွက်တိတိကြီးနဲ့ပဲဒီလိုမျိုးယောဂကူးဆက်ခံလိုက်ရတဲ့အနေအထားတွေလည်းအများကြီးတွေ့နေရပါတယ
်မြန်မာနိုင်ငံမှာ HIV AIDS ယောဂဝိနာရှင်အမျိုးသမီးတွေဘယ်လိုဒုက္ခတွေ့ကြုံခံစားနေကြရပါသလဲထိုင်းမြန်မာနယ်စပ်ရှိဆန်ခရဘူရီမှာရောက်ရှိနေတဲ့နော်ဝါဆိုတဲ့အမျိုးသမီးတူကတော့သူယောဂကူးဆက်လာပုံကိုအခုလိုပြောပြခဲ့ပါတယ
်ကျမတို့လူမျိုး2002မှာ꽌ပါတယ်2004မှာပြန်ပေါင်းကြတယ်2005မှာတခါပြန်꽌တယ်အဲ့ဒီတော့မှကျမသေးရတယ်ကျမလက်မှာရှင်ကပ်ပြီးမပြောက်တော့ဘူးသူနာဖြစ်တယ်အဲ့တော့ဆေးရုံသွားတော့ဆေးရုံကသွေးစစ်တော့သေးရတယ်အဲ့လိုသေးရတော့ခံစားရရှက်တာပေါ့ရှက်တာကအများဆုံးပါဗျာဒါပေမဲ့ကိုသိတယ်လေကိုရှာလို့ရတာမဟုတ်ဘူးဆိုတာသိပေမဲ့ဒီယောဂကိုတော့စတော့ကလည်းဒီယောဂကငါရလိမ့်မယ်လို့ဘယ်တော့မှမရည်ရွယ်ထားဘူးဆိုတော့ရှဲလဲရှဲလဲယောက်ျားကိုစိတ်တူတယ်အပလောကကျမသမီးမစားဘူးသမီးမစားတော့ဒီဆေးရုံကဆေးရမတယ်ဒီဝိမလိုင်းဆေးရုံကတနေ့တယောက်တနေ့တယောက်လာလာပြီးတော့အပိစကပြောတယ်နောက်ဆုံးကျမနာတယ်ကိုဘာဝင်သွားလဲဆိုတော့နော်ဝါကအမေဖြစ်နေပြီတဲ့ကိုမပိုင်တော့ဘူးတဲ့ဒါကိုကလေးတွေကကိုပိုင်တယ်တဲ့ဒါကြောင့်ကလေးတွေအတွက်အသက်ရှင်ပေးပါတဲ့အဲ့ဒီစကားတခွန်းနဲ့ကျမခွန်အားပြလာပြီးတော့
နော်ဝါလူပဲခင်မွန်ဒေစီက HIV AIDS ယောဂကူးစက်ခံရသူနောက်တူကတော့အသက်32နှစ်အရွယ်အမျိုးသမီးတူဖြစ်ပါလေသူရဲ့ပြောပြချက်က
ကျမအမျိုးသားဆုံးတော့ကျမသိရတာကမှအမျိုးသားစီရရတာမှအမျိုးသားကလေငါးဖက်ပင်မော်တွေလိုက်တာလေသူကဆက်ဆရာဆိုတော့လေပူစီဆက်ဆရာနှစ်ခုလုံးလောက်တာပေါ့နော်သူတို့အဲ့မှာသူတို့ကတော့အဲ့လိုနေရာတွေကသူတို့ကလည်းရပဲထင်တယ်ကျမတို့ကတော့မသိဘူးပေါ့နော်အာသူကလေးဒီကိုကျမတို့စီမံနေလိုက်ကြရတယ်လည်းကျမတို့ကလည်းမသိဘူးအခုသူကျမရေမကောင်းလို့ပြန်တက်လာမှကျမတို့ကဆေးတွေကုတွေပါဘာယောဂဖြစ်လို့ဖြစ်မဲ့မသိဘူးဒီယောဂခင်တာလည်းကျမတို့မသိဘူးပေါ့နော်အာနဲ့ကလေးရရန်ချာပေါ်မှာကုတယ်ကုတော့မရတဲ့အပြင်ရန်ကုန်ဂျပန်ဆေးရုံကိုလာကုတာပေါ့နော်ဂျပန်ဆေးရုံကိုလာကုတော့ဂျပန်ဆေးရုံမှာကျမတို့က၄လပိုင်း28ရက်နေရာတက်လာတာပေါ့နော်အာ၅လပိုင်းဟို24ရက်သူခံတယ်မှာအဲ့မှာဆရာဝန်ကျမအတင်းမေတော့သူပေခါနီးမှမေးပါတော့။ဘာရောပါဖြစ်တာလဲဆရာဝန်အတင်းမေဆရာဝန်အစမပြောဘူးပေါ့နော်။ကျမအတင်းမေရမကမေတော့ဆရာဝန်ကျမတနာတော့မပြောဘူးတဲ့။နောက်ရကျမအတင်းမေရမကသူပေခါနီးမှကျမမေးတော့ဆရာဝန်အဲ့ယောဂအချက်ပြီးယောဂဖြစ်နေတယ်လို့ပြောတယ်။ကျမညီကမှမတယ်အများကြီးရှိတယ်10ရောက်တော့ရှိတယ်။ကျမတရားမှမခေါ်ကြဘူးပေါ့နော်။ကိုကတော့ဝင်နေရတာပေါ့ဒါပေမဲ့ကိုစိတ်ကိုကိုဖြေတာပေါ့
။နောက်ထပ်ကောင်ဆိုးသူအမျိုးသမီးတူကတော့တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့ဝေဒန်ရှင်တူဖြစ်ပါတယ်။သူ့ရဲ့ဖြစ်ရက်ကတော
့တမီးတိကတော့တမီးကနှစ်နှစ်လောက်တည်းရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုရောင်းစားခံလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုယောက်ျားပေးစားတာပေါ့နော်။ဒါပေမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်။ဒါပေမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာအဲ့ရမှာတာသမီးနှစ်ယောက်ရခဲ့ပါတယ်။
ရပြီးတကြီးပြန်လာတယ်ဓမ္မတမ်းမြတ်ကူတော့အမှတ်ထားခဲ့ပါတယ်တရားကိုဘယ်လိုပြောမလဲညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်ပြန်လာရင်မပြန်ဖြစ်တယ်ကားပေါ်မှာတတိလိပြီးတော့ပေါ့နော်နေမျိုးသွားတယ်ဒါပေမဲ့ကိုးဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူးအိမ်ကကိုးဇာတိရပေါ့နော်ဒီရကိုပြောတယ်ကျမကြီးကိုတီလာရဆိုတော့ဆစ်ဆဲခိုင်းလိုက်တဲ့အချိန်မှာဘိမာဒီအိဆိုင်ဘူးရှိရဆိုတော့တမီးတီလိုက်ရအခုဒီယောဂကိုဖြစ်ပြီဆိုတော့တီတော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ဟောငါရှင်မျိုးကြီးကိုမမနဲ့မတရားတော့ဘူးငါတရားလိမ့်မယ်ပေါ့နော
်ဒီနှစ်တွေနိုင်ငံတကာအိတ်ယောဂတိုက်ဖျက်ရေးဆောင်ဖို့ကတော့ယောဂပိုးကူးဆက်သူအစ်စ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့ဧကျောကနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်တည်ဆုံးသူမရှိရေးဆိုတာပဲဖြစ်ပါတယ်။အခုလိုကြီးမှန်းချက်တွေအောင်မြင်အောင်ဆောင်ရွက်နိုင်ဖို့ကတော့မြန်မာနိုင်ငံမှာအကန့်အသတ်တွေရှိနေတာကြောင့်ဥပဒေချုပ်ပြဋ္ဌာန်းဖို့လိုတယ်လို့လည်းသုံးသပ်သူတွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုအခုလိုတောက်ကြညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုသုတဆုံလင်းအမေရိကန်တခွင်ကိုစက်ပါမယ်အမေရိကန်အနောက်အလယ်ပိုင်းဒေသကအင်ဒီယားနာပြည်နယ်မှာ1990ခုနှစ်လောက်ကစပြီးမြန်မာနိုင်ငံသားတွေစတင်အခြေချနေထိုင်လာခဲ့ကြပါတယ်ဒီလိုအခြေချနေထိုင်သူတွေထဲမှာအချိန်တုန်းကဗမာပြည်မှာတက္ကသိုလ်နှိပြဆရာတဦးဖြစ်ခဲ့ပြီးအခုကြပြတွေစာတွေရေးသားနေတဲ့ဦးစိုးချိန်လည်းပါဝင်ပါတယ်။နှစ်ပေါင်း20ကျော်ပြည်ပမှာအခြေချနေထိုင်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုဒီတစ်ပတ်ရဲ့သုတဆုံလင်အမေရိကန်တစ်ခွေမှာကိုအောင်အောင်ကဆက်သွယ်မိမြန်းတင်ပြထားပါတယ်ရှင
်။1988ခုနှစ်လူလူအွန်ကြားဆန္ဒပြမှုတွေပြီးကျောင်းသားလူငယ်များပြားဟာနေဆက်ဒေသတွေကိုထွက်ပြေးတင်ဆောင်ခဲ့ကြပါတယ်ဒီနောက်ပိုင်းမှာတော့အကြောင်းမျိုးမျိုးကြောင့်နေဆက်ဒေသကိုဆွန့်ခွာပြီးပြည်ပနိုင်ငံတွေမှာပြောင်းရွှေ့အခြေချနေထိုင်လာခဲ့ကြတာမှာမြန်မာနိုင်ငံသားတချို့ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုအင်းမြို့ကိုရောက်ရှိခဲ့ပါတယ
်ကျွန်တော်နာမည်ကတော့ဦးစိုးချိန်ပါကျွန်တော်တို့တောခိုတာပေါ့ဗျာတပုံဖြစ်တောထဲမှာနေတောထဲမှာတိုက်ပေါ့ဗျာဒီ ABS ရေးမှာပဲကျွန်တော်အဖွဲ့ဝင်ပါအဲနောက်ပိုင်းမှာအမေရိကကိုထွက်လာတာပေါ့ဗျာအဲဒီဒုက္ခသည်အဖြစ်နဲ့ခံယူဒုက္ခသည်အဖြစ်နဲ့ခံယူတာကတော့1993ပေါ့ဗျာ93မှာခံယူတယ်အဲဒုက္ခသည်အဖြစ်နဲ့ရှောက်လွှတ်တင်တယ်အဲပြီးတဲ့အခါမှာသိပ်မကြပါဘူးတနှစ်နီးပါးလောက်မှာပဲဒီဘက်ကိုထွက်လာတာပေါ့ဗျာအမေရိကကိုရောက်တာပေါ့ဗျာ95ဆိုကြပါဆိုဒီဇင်ဘာဆိုတော့94 95မှာရောက်တာပေါ့
တချိန်ကတက်ကသူဆရာတဦးအဖြစ်အလုပ်လုပ်ကင်ခဲ့တဲ့ဦးစုချင်းဟာစာရေးဆရာကြပြဆရာတဦးလည်းဖြစ်ပါတယ်ဒုက္ခသည်တွေအဖြစ်အမေရိကကိုရွှေ့ပြောင်းအခြေချနေထိုင်တာမှာဒုက္ခသည်နေရာချထားရေးအစီအစဉ်အရနယူးယောက်ပြည်နယ်ကိုအရင်ဆုံးရောက်ခဲ့တာကနေအင်ဒီယားနာပြည်နယ်ကိုထပ်မံပြောင်းရွှေ့ခဲ့တာပ
ါနယူးယောက်စတိတ်ကအစ်သီကာဆိုတဲ့မြို့လေးမှာပါအဲကျွန်တော်တနင်္လာနေ့အဲ့မှာအလုပ်လုပ်ပြင်မှန်းတာတော့တအားပြင်မှန်းတာပေါ့သို့တော်လစာကခင်ဗျားတို့နည်းနည်းတော့အံ့ဩသွားမယ်အဲ့တော့94 95မှာရတဲ့လာတာတနအီမှာ၄ချက်ခွဲပဲရှိပါတယ်ဆိုတော့ပြိတ်ပြီးတော့အဆင်မပြေဘူးပြ။နောက်ကျောင်းထဲပြန်တက်တဲ့အခါမှာကျောင်းတက်ရတာနဲ့တညာလုံးအလုပ်လုပ်ရတာနဲ့အဆင်မပြေပေါ့ဗျာ။အဲ့အလုပ်နဲ့ကျောင်းနဲ့တပန်းလုံးနောက်ဆုံးကျတော့ကိုယ်ယုံကြည်ချက်ပါတဖြည်းဖြည်းနဲ့ပဲ့ကြွေလာတာပေါ့ဗျာ။ကိုယ်ယုံကြည်တဲ့အတိုင်းဟလာကြပြမရေးနိုင်စာမရေးနိုင်နဲ့နောက်ဆုံးကျတော့ဒီဘက်ကိုအလုပ်ပေါ်တဲ့အင်ဒီယားနာစတိတ်ပေါ့ဗျာ။ဖော်ဝင်းပေါ့ဗမာတွေလည်းအများစုရှိတယ်ဆိုတော့အဲ့မှာရောက်နေနေတဲ့တပည့်တွေနောက်မိတ်ဆွေသင်္ဃဟတွေကလှမ်းခေါ်တယ်ဆရာဒီဘက်ကိုပြောင်းလာပါလားဆိုပြီးတော့၄ချက်ခွဲနဲ့လုံးမယ်ဆိုတာဒီမှာတော့9ချက်ခွဲလောက်8ချက်တော့ရတယ်ပေါ့ဗျာအဲ့တော့ကဲဟုတ်ပြီအဲ့တော့ဆိုရင်တော့2ဆလောက်ရတယ်ဆိုတော့မဆိုးဘူးဆိုပြီးတော့အင်ဒီယားနာစတိတ်ဖော်ဝင်းကိုပြောင်းရှိလာခြင်းဖြစ်ပါတယ်ဗျာ
ဖော်ဝင်းမြို့ကိုရောက်ပြီးစကာလတွေမှာဦးစိုးချင်းဟာအလုတ်ကင်မရှိတဲ့အတွက်ဆိုရအထောက်ပံ့ကိုကာလတစ်ခုအထိရယူခဲ့ပါတယ်အလုတ်ကင်မရှိသူတွေစတင်အခြေချဖို့ပြောင်းရွှေ့လာသူတွေကိုအစိုးရကအကူအညီပေးတာပါမိသားစုဥယျာဉ်အလိုက်အစားအသောက်ဝယ်လို့ရတဲ့လက်မှတ်ကိုမြို့မှာရှိတဲ့လူမှုဖူလုံရေးဌာနတွေမှာတွားပြီးလျှောက်ထားလို့ရပါတယ်ဝင်ငွေမရှိသေးဘူးဆိုတဲ့အထောက်ထားနဲ့အတူအပတ်စဉ်အလုတ်ကင်ရှာဖွေနေတဲ့အကြောင်းကိုတော့သက်ဆိုင်ရာရုံးတွေကိုပြန်ပြီးသတင်းပို့ရပါတယ်ဒီအတွေ့အကြုံနဲ့ပတ်သက်ပြီးဦးစိုးချိန်ကအခုလိုပြန်ပြောပြပါတယ
်။အိန္ဒိယနာရောက်တော့အဲ့တော့ဖူးစင်လျှောက်တယ်ဗျ။ဖူးစင်လျှောက်တစ်ဖက်ကလည်းပဲဘာလို့လဲဆိုလို့ရှိရင်အလုတ်ကို2-3နေရာလောက်လျှောက်လိုက်တယ်။ကံအားလို့ဆိုတာပဲဗျ။ဒ ီကားကုမ္ပဏီတွေနှစ်ခုအနေနဲ့တော့ကျွန်တော်လျှောက်လာအောင်လက်ခံတယ်ပထမကုမ္ပဏီကတော့ကျွန်တော်ဘယ်လောက်လောက်လုပ်တယ်လဲဆိုတော့6လလောက်တယ်အဲ steering နေပေါ့ကားမော်တော်ကားအသီးသီးအမျိုးအစားအသီးသီးရဲ့ steering ကိုထုတ်လုပ်တဲ့စက်ရုံပါ gravel လို့ခေါ်ပါတယ် gravel မြို့လေးမှာရှိတဲ့အခါကျတော့အဲမြို့လေးကိုအစွဲပြုတော့ gravel ကုမ္ပဏီပေါ့ဗျာနောက် Nishikawa ဆိုတာကျွန်တော်တို့ကျွန်တော်နေတဲ့အခုနေတဲ့ Fort Wayne မှာရှိတဲ့ကုမ္ပဏီပါဂျပန်နဲ့အမေရိကန်နဲ့ဖက်ဆက်ပေါ့ဗျာကားကုမ္ပဏီပေါ့အဲကားကုမ္ပဏီကတော့ကားတကားတွေမှာဒီတန်တယ်နှစ်ခုချားမှာဘော်ဒီနဲ့တကရွက်တီချားမှာခုခံပေးရတဲ့ရာဘာတွေပေါ့ဗျာအဲမှာ9ချက်ခွဲနဲ့စလုပ်တယ်အဲဟိုဘက်မှာတော့10ချက်ခွဲပေါ့ခုန Steering Gravel Company မှာတော့10ချက်ခွဲနဲ့လုပ်တယ်ဒီဘက်မှာတော့9ချက်ခွဲနဲ့စလုပ်ပါတယ်အဲကျွန်တော်အလုပ်ကိုနှစ်လုပ်ခုကိုပြိုင်လူလုပ်တာပေါ့ဗျာပထမဆက်ရုံမှာ10နာရီဒုတိယဆက်ရုံမှာလည်း10နာရီပေါ့ဗျာတနေ့ကို16နာရီကျွန်တော်ကြုံကြုံလုပ်ပါတယ်အဲ့လိုလုပ်ချင်းနဲ့ခုနလိုပေါ့ဗျာနော်ဟိုကားအဟောင်းလေးတစ်စီးဝယ်လာနိုင်တယ်အိမ်လားကအဲရှော့ရှူပေးနိုင်တယ်နောက်ကျွန်တော် food stand ကိုချက်ချင်းသွားပြီးတော့ဖြတ်လိုက်တယ်ငါအလုပ်ရနေပြီ food stand မလိုတော့ဘူးဆိုတော့ကျွန်တော်ချက်ချင်းဖြတ်လိုက်တယ်အဲ့ကိုဘကူရက်တည်နိုင်ပြီပေါ့ဗျာ
အိန္ဒိယနာပြည်နယ်မှာစိုက်ပျိုးရေးကိုကြီးကျယ်လုပ်ကိုင်တယ်လို့စက်ရုံအလို့ရုံတွေလည်းအများပြရှိပါရတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအကျက်တဲဆက်ရမှုကာလ2009ခုနှစ်လောက်မှာဒီစက်ရုံအလို့ရုံကြီးအချို့လည်းလုပ်ငန်းတွေရပ်ဆိုင်းခဲ့ပါရတယ်။ဒီအချိန်တွေဟာစက်ရုံအလို့ရုံတွေမှာအဓိကလုပ်ကိုင်နေကြရတဲ့ဖိုအင်းမျိုးကမြန်မာမိသားစုတွေတော်တော်များများအပေါ်လဲရိုက်ခတ်ခဲ့တဲ့အကြောင်းဦးစိုးချိန်ကအခုလိုရှင်းပြပါရတယ်
။ဒုက္ခတွေဖြစ်နေရောက်လာတဲ့လူတွေကခုနလိုအမေရိကန်စီးပွားရေးကပ်ပြက်နေကြုံကြိုက်တဲ့အခါကျတော့ခုမှဒုက္ခတဲ့စကားမှဒုက္ခရောက်တဲ့လူကဒီမှာထပ်ပြီးတော့ဒုက္ခရောက်ရတယ်။ဘာလဲဆိုရင်အလုတ်လက်မဲ့ပြဿနာ။အလုတ်ရှာဖွေလို့မရတဲ့ကိစ္စ။အဲခဲရခဲစစ်လို့ရတယ်။ခဲရခဲစစ်အဲ့တော့ဟိုဒီမော့ရှောက်လာတင်ရနော်စူးစားရတာပေါ့ဗျာ။စူးစားတဲ့အခါကျတော့သူတို့နေတာကဟလာဖော်ဝီမှနေတယ်။တနာီခွဲလောက်မောင်းရတဲ့နေရာမှာအလုတ်ရတဲ့အခါကျတော့အရခက်ခဲဖြစ်ကြတယ်။ဥမာဆိုကြပါစို့ရဲ့ဗျာ။သားစာယုံနေပေါ့ဗျာ။အမေရာယုံတို့ဝက်ယုံတို့ဝက်သားတက်တဲ့ယုံတို့တော့ကားကုမ္ပဏီတို့အဲ့လိုဒီသူတို့နေရက်ကနေပြီးတော့ဟုတ်လားအဲမနေ့ကနေပြီးတော့မနေ့မိုးလေးနဲ့ထွက်သွားတာညတကောင်ကြောင့်မှပြန်ရောက်မောင်းတာလည်းပဲကားမောင်းတာလည်းပဲမကျွမ်းကျင်ကြကျွမ်းကျင်တော့လည်းပဲဒီယာတိဥထုကဆိုးတဲ့အခါကျတော့နှင်းတော်ထဲမှာပဲကားကြီးကြောက်ထဲကိုထိုးဆင်းသွားတယ်ကားတိုက်မှုတွေဖြစ်တယ်အဲ့လိုနဲ့ပေသွားတဲ့ဟုတ်လားဒုက္ခတွေဒီလေတော်တော်များတယ်ဗျ
2009ခုနှစ်ကျော်နောက်ပိုင်းကာလမှာအမေရိကန်ဆွေရဟာမြန်မာအနေနဲ့တစ်လျှောက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့စစ်ပီးဒုက္ခသည်အများပြားကိုအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချေချနေထိုင်ခွင့်ပြုခဲ့ပါတယ်။ဒီဒုက္ခသည်တွေထဲမှာအသက်အရွယ်မျိုးစုံပါဝင်ကြတဲ့အတွက်ဘာသာစကားသင်ကြားဖို့မလွယ်ကူသူတွေအတွက်တော့အခက်အခဲတွေပိုပြီးရင်ဆိုင်ခဲ့ရတယ်လို့ဦးစိုးချိန်ကပြောပါတယ်
။ဒီလိုပြအင်္ဂလိပ်စာမကျွမ်းကျင်တဲ့လူမပြောတတ်တဲ့လူတွေအတွက်ကပိုပြီးတော့ခက်ရခက်စစ်တွေဖြစ်တာပေါ့။အဲလူမှုရေးထောက်ပံ့တဲ့အဖွဲ့အစည်းယုံနေပေါ့အဲ့ယုံနေကအထောက်ထားတွေတောင်းနေဥမာဘန်စတိတ်မန့်ဘယ်လောက်ရှိသလဲဘာညာဘောဒါဒီရေဘူကပြောမယ်ဆိုတော့အများကြီးပေါ့ဗျာအဲ့ခက်ခဲတွေအဲ့ဒီခက်ခဲတွေကိုသူတို့စာမဖတ်တတ်ဘူးအဲ့စာရွက်ပေါ်မှာရှိတဲ့အချက်လက်တွေကိုတောင်းဆိုတာကိုသူတို့မပေးနိုင်ဘူးအဲ့ခါကျတော့ food stamp ဖြတ်ပြန်ရောအဲဟိုလားဆေးဝါးကုသခွင့်တွေလည်းဖြတ်ပြန်ရောအဲ့လိုနဲ့တန်တရားလဲပြီးတော့သူတို့ကပိုးပြီးတော့ကဒုက္ခတွေရောက်လာတယ်အင်္ဂလိပ်စာလည်းမတတ်အင်္ဂလိပ်စာလည်းမကျွမ်းအဲ့တော့အင်္ဂလိပ်စာကိုလည်းခုနလိုပြန်ပြီးကြိုးစားတဲ့ခါကျတော့အသက်တရားဟလာ90ရီအသက်တရ65ရီ55ရီဖြစ်ကုန်ကြပြီ
အခုလိုဘာသာစကားအခက်အခဲတွေရင်ဆိုင်နေရသူတွေရဲ့ပြဿနာဖြေရှင်းပေးဖို့ရည်ရွယ်ပြီးဒေသဆိုင်ရာအာဏာပိုင်တွေရောမြန်မာလူမှုအသိုင်းအဝိုင်းတွေပူးပေါင်းပြီးစာသင်ခန်းတွေဖွင့်လှစ်ပေးခဲ့တာကြောင့်အခုအခါမှာအလုပ်လက်မဲ့ပြဿနာကိုအတိုင်းအတာတစ်ခုအထိဖြေရှင်းပေးနိုင်ခဲ့တယ်လို့ဦးစိုးချိန်ကရှင်းပြပါတယ်ဒါပေမဲ့လည်းမျိုးဆက်သစ်တွေကြားထဲမှာတော့မြန်မာစကားပြောဆိုတာနည်းပါးလာတဲ့အပေါ်အခုလိုထောက်ပြသွားပါတယ
်အထူးသဖြင့်တော့ဘာသာစကားသိခက်ခဲပဲဖြစ်တယ်ဆိုတော့ဒီမှာရောက်လာတဲ့ကလေးတွေအကြီးပြင်းလာပြီကြီးပြင်းလာတဲ့ခါကျသူတို့ကြောင်းမှာ၈နာရီလောက်ပြောရတယ်အင်္ဂလိပ်လိုကြီးရတယ်အင်္ဂလိပ်လိုပြောရတယ်အင်္ဂလိပ်လိုဖားရတယ်အိမ်ရောက်လာတဲ့ခါကျတော့ပမာလိုမပြောတော့ဘူးအမိဘပြောခိုင်းတဲ့ပမာလိုအဲ့မှာနားမလည်ဘူးဟုတ်လားကံတကောစာစဖြစ်ပြီမိဘပမာလိုပြောစေချင်တယ်ဟင်းသူတို့ကမပြောနိုင်ဘူးအင်္ဂလိပ်လိုပဲပြောမယ်ဆိုတော့အင်္ဂလိပ်စာအရေးကြီးတယ်အင်္ဂလိပ်စာကျွန်တော်တို့ရဲ့ယဉ်ကျေးမှုဖြစ်နေပြီအင်္ဂလိပ်စာအင်မတန်အရေးကြီးတယ်ဗမာစာနဲ့အရေးကြီးတယ်ကရင်စာနဲ့အရေးကြီးတယ်ဟာလာချင်းစာကချင်စာနဲ့အရေးကြီးတယ်ဟင်းလက်မခံနိုင်ဘူးကျွန်တော်တို့ပြောချင်တာပြောမယ်ဆိုတော့ကန်တကောစာတွေအဲ့တိုက်ပွဲတွေပေါ့ဗျာပြိပကတ်တွေပေါ့ဗျာဖြစ်လာတာပေါ့နော
်
ုတဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရစေ။
လူသားတွေနေစဉ်ကျင်လဲနေတဲ့ဘဝထဲမှာသိပ္ပံဆိုင်ရာနားလည်မှုလွဲမှာပြီးအမှတ်မှားနိုင်တဲ့စကားလုံးတွေတဲကမာကျူရီလို့ခေါ်တဲ့ဗရားနဲ့ပတ်သက်ပြီးဒီတစ်ပတ်မှာပြောပြပေးမှာပါဗရားကိုဓာတုသင်္ကေတနဲ့ Hg လို့ရေးပြီးမာကျူရီလို့ခေါ်ပါတယ်မာကျူရီဟာ heavy metal တစ်မျိုးဖြစ်ပြီးသူ့ကြီးတက်တက်ဖြစ်စေသူ့ပါတဲ့ drop down တွေကလည်းတဆင့်ဖြစ်စေလူရဲ့ကိုယ်ခန္ဓာတဲ့မာကျူရီပမာဏများများရောက်သွားပြီးအဆိပ်သင့်မှုတွေကိုဖြစ်စေတာပါဗရားကိုဓာတ်ရိုက်ထိတွေ့တာကြောင့်လည်းမဟုတ်ဘဲဆွန့်ပစ်ပစ္စည်းတွေထဲမှာပါဝင်နေတဲ့ဗရားတွေကနေတဆင်လဲအဆိပ်သင့်မှုတွေတွေ့ရနိုင်တယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ပထမဆုံးဟင်းသာဗရားလို့ခေါ်တဲ့မာကျူရီဆာဖိုက်တွေရဲ့အန္တရာယ်ကိုကြည့်ရအောင်ပါ
ဒီဗရားအဆိပ်သင့်တယ်ဆိုတာတော်တော်လေးကြောက်ရတယ်အရင်တော့ကပြင်သင့်မှာအုတ်ထုတ်တွေလုတ်တဲ့ခါမှာအုတ်ထုတ်တွေကအနီရောင်ဖြေးချေတာအဲ့တော့ကျတော့မာကျူရီဆာဖိုက်တွေဟင်းသာဗရားလို့ခေါ်တဲ့ကောင်တွေသူတို့သုံးတယ်လက်အိမ်မပါမနဲ့ကင်ရတော့သူတို့ကကြက်တောင်လေးတွေမှာအဲ့ဒီအနီရောင်တွေဆုတ်စိန်ပြီးတော့လဲသုံးတယ်အဲ့တော့အုတ်ထုတ်လုတ်တဲ့လူတစုမှာတဖြည်းဖြည်းနဲ့ညာရီတွေကြောက်တော့ယူကြောင်ကြောင်တွေဖြစ်သွားတယ် generation like ယူကြောင်ကြောင်ဖြစ်နေတော့ဒါကိုသူတို့အုတ်ထုတ်လုတ်တဲ့လူတွေရဲ့အယူလူမျိုးလို့သူတို့ထင်ခဲ့ကြတယ်နောက်ပိုင်းကြမှာကာမာကျူရီကြောက်ပဲလို့သိရတယ
်ဒီ Mad Hatter Syndrome လို့ခေါ်တဲ့ယောဂါဟာမာကျူရီအဆိပ်တင်တာပါ Heavy Metal တွေအထူးသဖြင့်ဗရားနဲ့ထိတွေ့မှုများရင်နာကျင်ကြိုက်ခဲတဲ့ Acrodynia ယောဂါရစေပါတယ်သူကိုခြေရည်လက်တွေမှာပန်းရင်ရောင်တွေ့ရလို့ Pink Disease လို့လည်းလူသိများပါတယ်နောက်ယောဂါတစ်မျိုးကတော့ Minamata ယောဂါလို့ခေါ်ပါတယ
်ဒီတရားတော်တော်အဆိပ်ပြင်းတယ်ဂျပန်ပြည်မှာ Minamata Disease ဆိုတော့ဖြစ်တယ်အဲ့ဒါလည်းဗဒါကိုပင်လယ်ရေကိုထည့်ပြီးတော့အဲ့ဒီကနေပြီးတော့ငါးတွေစားသုံးပြီးတော့ငါးတွေကတစ်ဆင့်လူတွေပြန်ပြီးတော့စားသုံးရင်းနဲ့အဲ့ဒီအရက်ကတန်ဃာတဲ့မျိုးရိုးတွေအကုန်လုံးကယူကြောင်ကြောင်တွေဖြစ်သွားတယ်အဲ့ဒီတန်ဃာတွေရဲ့စားသမီးတွေအမျိုးသမီးတွေအထူးသဖြင့်ပေါ့သူကရောက်ကြမင်းရရှာဘူးဘာကြောင့်လဲဆိုရင်အယူမျိုးဆိုတော့ဘယ်သူမှအဲ့ဒီအရက်ကလူကိုမယူကြဘူးနောက်ဆုံးကြမှာစုံစမ်းကြည့်မှာ plastic ဆက်ရုံကမာကျူရီတွေတုံချတယ်မာကျူရီတွေကပင်လယ်အောက်ရောက်သွားတယ်အဲ့ပင်လယ်အောက်မှာဒီ anaerobic bacteria တွေကစားတော့အပင်တွေကနေစုပ်ယူလို့ရတယ်မိသားမာကျူရီတွေဖြစ်သွားတယ်အပင်တွေကိုတခါငါးတွေစားတယ်ငါးတွေကိုလူတွေကစားတော့ပထမဆုံးကကြောင်တွေမှာတွေ့ရတော့ဗောလေကြောင်ကအဲ့ဒါတွေစားတော့ရေကိုအမှန်တန်ကြောက်တဲ့ကြောင်တွေကခခုံကတော့ရေနဲ့ခုံခုံချက်ကြောင်ကအဲ့လိုမျိုးဖြစ်သွားတယ်အဲ့တော့ get dancing disease ဆိုတော့ခေါ်ကြတယ်သူထောင်ဝေါများစွာလဲဒီလိုပဲသူကြောင်ကြောင်နဲ့ခြေမတန်လက်မတန်မျက်လုံးဆွေရဲတော့အုံနောက်မပြည့်တဲ့ပုံစံမျိုးတွေဖြစ်သွားတယ်အဲ့ဒါမှ curie ရဲ့အဆိုးကျိုးတွေပေါ့ curie အမှန်တန်ကြောက်တယ်ကျွန်တော်တို့မြင့်တင်မှာလဲအခုရွှေကျင်တဲ့ဟာမှာမှ curie မတုံးလို့ဖြည်းဖြည်းဖြည်းနဲ့တော့ပြောင်းလဲလုပ်နေကြတာရှိတယ
်ဗရားစိတ်တင်တာကြောက်စရာကောင်းနေဆိုတာသိလာကြတာမို့ဗရားဆိုရင်တကယ်တရိထားလာကြတာပါဒီခါမှာဗရားတုတ်ထားတယ်ဆိုရင်မှန်တွေအထူးသဖြင့်ဓာတ်ဘူးတွေနဲ့ပတ်သက်ပြီးအမှတ်မှားလာကြပါတယ်
။အဲ့ဒီမာကျူရီကိုအမှတ်မှားတာကျွန်တော်တို့ကအိမ်မှာမှန်နေကြည့်ရင်အဲ့ဒီမှန်တွေကိုဗရားတုတ်တယ်ပဲပြောတယ်။တကယ်တကယ်မှန်တွေကိုတုတ်တာဗရားမဟုတ်ဘူး။ဖြစ်တာဗရားလည်းမဟုတ်ဘူး။တကယ်တကယ်တော့ favor mirroring လုပ်တာ။ဝေမှန်တုတ်တာ။ဝေမှန်လောက်ကြည့်မှန်နေတာကိစ္စမရှိဘူး။ဘယ်မှာတွေ့ရလဲဆိုရင်ကျွန်တော်တို့ကအဲ့ဒီဓာတ်ဘူးတွေမှာဓာတ်ဘူးတွေကအတွင်းမှာဖန်မှုတစ်ခုရှိတယ်အဲဖန်မှုကနှစ်ထပ်ဖန်မှုတွေဖြစ်တယ်အဲနှစ်ထပ်ဖန်မှုကအထက်ဟာကဗဒားတုတ်ထားတယ်လို့ပြောတယ်ဒါပေမဲ့အတွင်းမှာတုတ်ထားတာပါတုတ်ထားတယ်လဲဗဒားမဟုတ်ဘူးသူကဗဒားလို့ထင်တယ်ဆေးဘာမီရာရင်းလုပ်ပြီးတော့ငွေမှန်ပေါ့လေငွေမှန်လုပ်ထားပြီးတော့မှအဲ့ဒီနေရာကိုလေဆုပ်ဆက်နဲ့ဆုပ်လိုက်ပြီးတော့ vacuum လုပ်ထားတယ်အဲ့ဒီမှာဆေးဘာမီရာရင်းလုပ်ထားတဲ့အတွက်အပူကဟိုဘက်ဒီဘက်ပြန်နေရင်အကျားကြီးဒီကာမော့ဖလတ်ကအပူကိုထိန်းနိုင်နိုင်တယ်အေးဆိုတော့အေးထိန်းနိုင်နိုင်ပေါ့ဗျာတెంပရေချာမပြောင်းအောင်လုပ်နိုင်တယ်အဲ့ကာမော့ဖလတ်ကအင်္ဂလန်ကအရင်ကဝင်တယ်နောက်ပိုင်းကျဂျပန်ကဝင်တယ်နောက်တော့ကျွန်တော်တို့ဗမာပြည်ကလည်းထုတ်အုပ်တစိမ့်လားမသိပါဘူးလုတ်ပါတယ်တပတုံမှာကနေထုတ်တဲ့ဖလတ်တွေရှိတယ်အဲ့နောက်ပိုင်းမှာကျတော့ကျွန်တော်တို့အမေရိကန်ပိတ်ဆို့မှုတွေဘာညာဥရောပပိတ်ဆို့မှုတွေနဲ့ပစ္စည်းတွေမဝင်တော့
အရင်ကအတိုင်းပါလေဈေးပေါ်တဲ့တရုတ်ကဝင်တယ်တစ်ခါကထိုင်းနိုင်ငံဝင်တယ်ဒါပေမဲ့နောက်ပိုင်း quality တိတ်မကောင်းတော့တစ်ခါကျတော့အဲ့ဒီ silver mirroring ကွာထွက်တယ်ပဲ့ထွက်တဲ့ဟာတွေဖလိုက်ဖလိုက်ချလိုက်နေရှိတယ်အဲ့တော့ဘုန်းကြီးကြောင်းမှာဘုန်းကြီးတွေအန်လျာရှိနေတယ်ကလေးအန်လျာရှိနေတယ်ဆိုတော့လူတွေကတိတ်ကြောက်လာကြတော့အဲ့မှာသတင်းစာတွေပါမှာရေးတယ
်ဗရားတုတ်တယ်လို့ပြောကြတယ်မှန်တယ်မှာတကယ်ဗရားမပါတာကိုပညာရှင်တွေပါတိတ်ပန်ဆိုင်ရာအမှတ်မှားတာမျိုးတွေဖြစ်လာတဲ့အထိတွေ့ရတာမို့သတိထားကြဖို့လဲတိုက်တွန်းလိုက်ပါတယ်
။သတင်းစာထဲမှာရေးတော့ကိုယ်ကလည်းဒီတိုင်းလက်လွတ်စွဲတော့မရေးပါဘူး။ပေါပေါခရေးလိုက်မိတယ်။တာဝန်ရှိတဲ့ကျန်းမာရေးဌာနကလူတွေမိတယ်။ကိုယ်ကလည်းကြားဘူးကကြားပါတော့လဲအမှန်ထင်ဝဲဆိုရင်ကြောင်သွားတယ်။အားလည်းအထက်မှာတုတ်ထားတာပဲတိတ်အန်လျာမရှိပါဘူး။ 1.5 ppb ထက်မများရင်အန်လျာမရှိပါဘူးဆိုတော့အဲ့ဒီပညာရှင်တွေကိုယ်တိုင်ကပြောတော့ကျွန်တော်လည်းတော်အော်ရတယ်တကယ်တော့သတားမပါပါဘူးတပ်ဘူးဆိုရဟာမှာကျွန်တော်တို့ဒီ thermos flux ပေါ့လေအဲ့ထဲမှာတုံးတဲ့ဟာဒီသတားလုံးဝမပါတဲ့ silver mirroring ဖြစ်တယ်အမှန်တန်လို့ရလွယ်ပါတယ်ကျွန်တော်တို့ပထမနေ့ကျောင်းသားဒါမှမဟုတ်တတိယနေ့ကျောင်းသားလောက်ထိကျွန်တော်တို့စမ်းသပ်ချက်တွေလုပ်တဲ့ထဲမှာပါပါတယ်ဓာတုဝေဒကျောင်းသားလေဆိုအငဲလို့ရပါတယ်လူတွေကလည်းဒီခက်မှာတော့ကြောက်နေကြတာမှန်ပဲရှိတဲ့ညာကံကြဲစီကိုကျွန်တော်တို့ကစားနေရလို့ထင်တာဟုတ်အဲ့တော့မထင်မှပဲနဲ့အာကျွန်တော်တို့ဘုံမှာဒီကလည်းကင်ဆာရောဂါတော်တော်များတဲ့နိုင်ငံဖြစ်တော့ဘာပြောပြောအားလုံးကကင်ဆာဖြစ်မလားဖြစ်လားဆိုတော့ကြောက်နေကြတဲ့ဖြစ်ဖြစ်တယ်။အော်ကျွန်တော်ဆေးရုံလည်းကြောက်တယ်ဆရာဝန်လည်းကြောက်တယ်အဲ့တော့ဓာလေးတွေကိုကြောက်ကြလားတကယ်တော့မဆန့်ပါဘူး။တကယ်တော့သတားမပါပါဘူး။ဒါကြောင့်ဒါကိုဟောလူတွေကြောက်ကြတယ်ဆိုတာအသိမကောင်းဘော့အမှန်ကိုသိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ
်ဓာတုပညာရှင်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပံတဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အသံလွှင့်အစီအစဉ်တနအိစာအစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်အခုညပဲအစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညွန်ဦးကတက်လှည့်ကြီးညာပေးပါအောင်မယ်ရှင်
နယူးယောက်မြို့မှာလူမဲမျိုးသားတူဖမ်းဆီးခံရဆင်မှာတည်ဆုံးခဲ့တဲ့ဖြစ်ရပေါ်နယူးယောက်ဒီလူဖြူရဲရရှိကိုတရားမစွဲဖို့ဂျူရီဖွဲ့ကဆုံးဖြတ်လိုက်တာကြောင့်မလို့အမေရိကန်ပြည်သူ့တပ်ဖွဲ့မျိုးကြီးတွေမှာဒုတိယညအဖြစ်နဲ့ဆန္ဒပြမှုတွေဆက်ဖြစ်ခဲ့ပါတယ်။လက်နက်မဲ့လူမဲမျိုးသားကိုရဲကနောက်ပြန်လဲပင်ချုပ်ဖမ်းဆီးဆဲမှာအသက်ရှူကျက်ပြီးတော့အဲ့ဒီလူမဲမျိုးသားတည်ဆုံးခဲ့ရတာပါ။နယူးယောက်မြို့မှာတော့ဒေါသဖြစ်နေတဲ့မြို့ကန်ထောင်ကနန်းဟာနယူးယောက်မဟက်တန်တလျှောက်ချီတက်ပြီးတော့အရှိတ်မြို့တလျှောက်ဘရုတ်ကလင်းရပ်ကွက်ထိကိုချီတက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်နိုင်ငံအတွင်းမှာထောက်ထားမရှိတဲ့ရွှေပြောင်းနေထိုင်သူပေါင်း၄သန်းကျော်ကိုနေထိုင်ခွင့်ပေးမယ့်သမ္မတဥဘာမာရဲ့အုတ်ချွေအာဏာကိုပြက်ပြားစေမယ့်ဆိုကိုအမေရိကန်အောက်လွှတ်တော်မှတ်တွေကတီးပြလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကတော့သမ္မတဥဘာမာရဲ့အုတ်ချွေခွင့်အာဏာကိုပယ်ချဖို့ကြိုးစားမှုဟာနောက်လာတဲ့ Republican အများစုပါတဲ့ကျန်းကျင်ပွဲမှာလေးနဲ့ထားစရာကိစ္စဖြစ်လာပါလိမ့်မယ်လို့ဆိုပါတယ်။အမေရိကန်ပြည်သူ့ကာကွယ်ဝင်ကြီးတဲ့ဖြစ်တဲ့ကာကွယ်ရေးဒုဝန်ကြီးဟောင်းအက်ရှ်တွန်ကာတာကိုအမည်စင်းတည်သွင်းထားတယ်လို့အင်ဗီရိုအရာရှိတူကပြောလိုက်ပါတယ်။ဒီဘဗီလာပညာရှင်တူလည်းဖြစ်သလိုပဲအစ်မင်းလက်နက်ပစ္စည်းဆိုင်ရာကျဉ်ညံသူအက်ရှ်တွန်ကာတာကိုကာကွယ်ရေးဝန်ကြီးဖြစ်တဲ့အမီစင်းတင်သွင်းမှုကိုသမ္မတဥဘာမာကဦးတောက်ကြနေမှာမကြခင်ကြေညာဖို့ရှိတယ်လို့လည်းသိရပါဗျ။ ICC ခေါ်တဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့လူသားတွေအပေါ်မှာရာဇဝတ်မှုကျူးလွန်ကြောင်းကင်ညာသမ္မတဦးယူကင်ညာတာကိုဆွတ်ဆူထားတဲ့အမှုကိုပလတ်လိုက်ပါတယ်။သမ္မတကင်ညာတာပေါ်ဆွတ်ဆူချက်ကိုပြန်ပြီးရုပ်သိမ်းမလားအမှုပိုခိုင်မအောင်ဆောင်ရွက်မလားဆိုပြီးတော့တရားရုံးကနေပြီးတော့တရားရုံးရှိနေတွေကိုအချိန်ပေးပြီးနှစ်ရက်ကြာလာအခုတောက်ကြနေမှာတရားရုံးကနေပြီးဒီဆုံးဖြတ်ချက်ချမှတ်လိုက်တာဖြစ်ပါတယ်။ဆုံးဖြတ်ချက်ကြောင့်မလို့ကင်ညာနိုင်ငံတွင် impunity လို့ခေါ်တဲ့အာဏာရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတဲ့အစင်းလာတွေအဆုံးသတ်ဖို့ဆောင်ရွက်မှုတွေနောက်ပြန်လှည့်စီတယ်လို့ HRW ကဝေဖန်ပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုသားညုံဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုံမွန်ဖြစ်ပြီးအသံဖန်း engineer ကတော့ Suleiman Tarawali ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.